Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် April 1ရက်နေ့စနေနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်ဗျာသောတာရှင်များရှင်ကျွန်မတင်ကြီးထိုက်ပါရာဇဝမှုဆိုင်ရာဆွဲချက်တွေတင်ခံထားရတဲ့အမေရိကန်သမ္မတဟောက်တွန်နဲ့ထရန့်ကိုတော့အင်ကာနေ့လောက်မှရုံးတင်နိုင်လိမ့်မယ်လို့သတင်းတွေကခန့်မှန်းဖော်ပြနေကြပါတယ်ရုရှားရဲ့တိုက်ချင်းပြင်နျူကလ িয়ার ဒုံးကျည်စခန်းတွေကိုဘယ်လာရုစ်မှာအခြေစိုက်ခွင့်ပေးမယ်လို့ဘယ်လာရုစ်သမ္မတကတောက်ကြနေမှာပြောဆိုလိုက်ပါတယ်ထိုင်းနိုင်ငံမှာလူသားမှုတန်တရားနဲ့ဆဲလာကြဖန်ခံထားတဲ့မြန်မာနှစ်ဦးကိုတရားရုံးကအမှုကလွတ်မြောက်ချောင်းဆုံးဖြတ်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်နေနားဆင်ကြရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထိတ်တန့်ရောက်တဲ့တွင်နေပြီးမှတော့သတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ
်စိုက်လို့ပြောလို့မရဘူးဘာကြောင့်စိုက်လို့ပြောလို့မရလဲဆိုတော့ဒီစစ်ကောင်စီတွေကသူတို့စစ်ကြောင်းထိုးလိုက်သူတို့လူတွေတေးသွားတယ်ဆိုလို့ရှိရင်သူတို့ကရွာကြီးထဲမှာမိရှို့ဟာရှိတယ်
စစ်ပွဲတွေဖြစ်ပွားနေတဲ့ကရင်နီဒေသအတွင်းစစ်ပီးဒုက္ခသည်တွေဟာဘေးလွတ်ရာတောတောင်ဒေသကမြေလွတ်မြေရိုင်းတွေမှာအဆင်သင့်သလိုစိုက်ပျိုးစားတောက်နေရပါတယ်။မကြာမီပဲအပြည့်အစုံကိုတင်ပြပေးပါမယ်။ဒါ့အပြင်တရားစွဲဆိုခံထားရတဲ့သမရလောင်းသမရဟောင်းထရန့်ရဲ့အခြေအနေမြောက်ကိုရီးယားနျူကလ িয়ার ချိန်ချောင်းမှုအချက်အလက်မှန်တင်ပြချက်စတာတွေကိုလည်းကြည့်ရှုနာတော်တာဆင်ရမှာပါ။အဲဒီနောက်မှာတော့အမျိုးသမီးကန္တာသုဒ္ဓဆုံနဲ့အမေရိကန်တခွင်သိပ္ပံနဲ့ဤပညာစတဲ့အပစင်ကဏ္ဍတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့အတူပြောပြပါမယ
်လွှတ်တော်မှာနှစ်ချိန်တိုင်းတရားစွဲဆိုခံခဲ့ရပေမဲ့ပြစ်ဒဏ်ချမှတ်မခံခဲ့ရတဲ့ Donald Trump ဟာရာဇဝမှုဆိုင်ရာဆွဲချက်တွေကိုရင်ဆိုင်ရမယ်ပထမဆုံးအမေရိကန်သမ္မတဟောင်းဖြစ်လာပါတယ်2016ခုနှစ်သမ္မတရွေးကောက်ပွဲစည်းရုံးရေးအတွင်းအပြာမဲတဦးကိုငွေကြေးပေးခဲ့မှုနဲ့ဆက်ဆက်ပြီးထရန့်ပေါ်ဆွဲချက်တင်ဖို့နယူးယောက်တရားရုံးမှာခုံတမာတိအဖွဲ့တစ်ခုကကြားသာပရင်းနေမှာမဲခွဲဆုံးဖြတ်လိုက်တာဟာဆိုရင်အမေရိကန်သမိုင်းမှာအစဉ်အလာမရှိခဲ့တဲ့ဆောင်ရွက်ချက်ဖြစ်ပါတယ်။2020ခုနှစ်ရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ပြီးနောက်သမ္မတရွေးကောက်ပွဲမှာပြန်လည်အနိုင်ရဖို့ကြိုးပမ်းနေချိန်မှာထရန့်ပေါ်ခုလိုဆွဲချက်တင်လိုက်တာဟာဆိုရင်ဆွဲချက်တင်ခံရတဲ့တဦးသေးသောသမ္မတဟောင်းသမ္မတကိုစလေလောင်ဖြစ်သွားစေပါတယ်ဆွဲချက်ကိုတော့ချိတ်ပိတ်ထားဆဲဖြစ်ပြီးဘလို့ရာဆွေးမှုလဲပြစ်မှုဘယ်နှခုနဲ့ထရန့်ကိုဆွဲချက်တင်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးသမရဟောင်းထရန့်ကိုဆွဲချက်ပေါင်း30ကျော်တင်ထားကြောင်း CNN ရုပ်သံကဖော်ပြပါတယ် VOA အနေနဲ့တော့ဒီသတင်းကိုအတိမပြုတ်နိုင်ပါဘူးတရားရုံးချုပ်မှာရုံးတင်စစ်ဆေးနိုင်ရေးစီစဉ်ဖို့အတွက်မန်ဟတန်ခရိုင်ရှစ်နေရုံးမှာလာရောက်ပူးပေါင်းဆောင်ရွက်ရေးထရန့်ရဲ့ရှစ်နေကိုဆက်သွယ်ထားတဲ့အကြောင်းမန်ဟတန်ခရိုင်ရှစ်နေ Elvin Bragg ရဲ့ရုံးကကြေညာချက်မှာပြောဆိုထားပါတယ်သမရဟောင်းထရန့်ကိုတော့နောက်သတင်းပတ်အစောပိုင်းမှာယုံတင်မဲ့ပုံရှိချောင်းထရန့်ရဲ့ရှင်နေဂျိုးတာကိုပီနာကပြောပါတယ်အင်ကာနေ့လောက်မှာယုံတင်နိုင်တယ်လို့လည်းအမည်မဖော်တဲ့သတင်းရှင်မြစ်တွေကိုကိုကာပီသတင်းဌာနအတော်များများမှဖော်ပြနေကြပါတယ်ရှင
်ရုရှားရဲ့နီးပြူဟာမြောက်ဒုံးကျည်စခန်းတွေကိုလက်ခံထားတာအပြင်တိုက်ချင်းပြစ်နျူကလ িয়ার ဒုံးကျည်စခန်းတွေကိုလည်းဘယ်လာရုစ်နိုင်ငံမှာအခြေချခွင့်ပေးမယ်လို့သမရအလက်ဇန်ဒါလူရှင်ကိုကတောက်ကြနေတော့ကချင်းချောက်ပြောဆိုလိုက်ပါတယ်ဘယ်လာရုစ်ဟာအနောက်နိုင်ငံတွေရဲ့ချင်းချောက်မှုတန်ကိုခံနေရပြီးရုရှားရဲ့လက်နက်တွေကဘယ်လာရုစ်ကိုကာကွယ်ပေးနိုင်တယ်လို့လွှတ်တော်ကိုယ်စားလှယ်တွေနဲ့အစိုးရအရာရှိတွေကပြောကြားတဲ့နှစ်ပတ်လည်မိန့်ခွန်းမှာသမရလူရှင်ကိုကပြောဆိုခဲ့တာဖြစ်ပါတယ်ဒါဟာချင်းချောက်ဖို့မဟုတ်ဘဲဘယ်လာရုစ်နဲ့ဘယ်လာရုစ်ပြည်သူတွေရဲ့ငြိမ်းချမ်းရေးကိုအမခံချင်လို့ပါလို့သူကပြောဆိုပါတယ်ဘယ်လာရုစ်ဟာဖြည့်ဆည်းခံရဖို့ချင်းချောက်ခံနေရပြီဆိုရင်ရုရှားရဲ့သဘောတူညီချက်နဲ့ဒီနျူကလ িয়ার ဒုံးတွေကိုအသုံးပြုနိုင်တယ်လို့လည်းသူကပြောဆိုပါတယ်။တကယ်လို့သာဘယ်လာရုစ်ပိုင်တဲ့အထက်မှာတိုက်ချင်းပစ်ပယ်ထိန်ဒုံးတွေရှိလာခဲ့ရင်မိုင်းထောင်ပေါင်းများစွာဝေးတဲ့နေရာကမြို့ကြီးတွေကိုပစ်ခတ်နိုင်မှာဖြစ်ပါတယ်။ဒါပေမဲ့လူရှန်ကိုဟာအနောက်နိုင်ငံတွေကဘယ်လိုချင်းချောက်နေတယ်ဆိုတာကိုတော့တသက်ပြပြောဆိုတာမျိုးမရှိသလိုအနောက်နေတိုမာမေးအဖွဲ့ဝင်အင်းနီချင်းပိုလန်နိုင်ငံကဘယ်လာရုစ်ကိုကျူးကျော်နိုင်တယ်ဆိုတဲ့ချင်းအနေကိုညွှတ်ဆိုတဲ့တစုံတရာကိုထုတ်ဖော်ပြောဆိုနိုင်တာမျိုးလည်းမရှိပါဘူး။တချိန်တည်းမှာပဲတူရကီနိုင်ငံမှာဖင်လန်နိုင်ငံတကာနေတိုအဖွဲ့ဝင်ဖြစ်ဖို့ကြိုးစားနေတာကိုကြာတာပရင်းနေကတီးပြူထောက်ခံပေးလိုက်ပါတယ်
။နျူကလ িয়ার လက်နက်သုံးလာနိုင်တဲ့အန်ဒီဟာဆိုရင်စီအေးကာလနောက်ပိုင်းအခုချိန်မှာပိုပြီးကြီးထွားလာနေတယ်လို့ကုလသမဂ္ဂရဲ့လက်နက်ဖြတ်သိမ်းရေးဆိုင်ရာအကြီးအကဲကတောက်ချာနေမှာသတိပေးထားပါတယ်။
The war in Ukraine represents the most acute example of that.
Ukraine ma phit ni de sit pwae ha DNDA a twet tin sha song ta daga phit de lo le ne phyet tin yit san ya athu ko se le Izumi Nagamitsu ga long jwe kaung si ma tin pya twa da ba. Belarus ne mye de ma ni byu ha myauk nuclear let net twet tat sin mae a si sin ko mat la 25 yet ni ma Russia ga chin nya kha da ne pat ta pe long jwe kaung si ma swin nwe bo Ukraine ga pan cha kha da ma American ne Albania ro ga thauk khan kha ba de. Nuclear လက်နက်တွေအရင်နဲ့ပတ်သက်ရင်မှားယွင်းယူဆတွက်ချက်မှုတွေနဲ့တင်းမာမှုတွေတိုးလာစေနိုင်တဲ့လုပ်ရမျိုးကိုနိုင်ငံအလုံးကရှောင်ကျဉ်ရမယ်ဆိုတာကိုရှင်းရှင်းလင်းလင်းပြောလို့တယ်လို့လည်းသူမကပြောပါတယ်။ Nuclear လက်နက်မပြန့်ပွားရေးစားချုပ်မှာပါဝင်တဲ့နိုင်ငံတွေအလုံး Nuclear လက်နက်ပိုင်ဆိုင်တဲ့နိုင်ငံတွေလက်နက်မရှိတဲ့နိုင်ငံတွေအလုံးဟာစားချုပ်မှာပါဝင်တဲ့လိုက်နာလှုပ်ဆောင်ထားရမယ့်အချက်တွေနဲ့ဂရိကဝတ်တွေကိုတတဝေမတိမ်လိုက်နာကြရမယ်လို့လည်းသူမကပြောပါတယ်။တင်မာမှုတွေဖြည့်လျှော့ပြီးဆွေးနွေးကြဖို့လည်းနိုင်ငံတွေကိုတိုက်တွန်းပါတယ်။အထူးသဖြင့်တော့ရုရှားနဲ့အမေရိကန်တို့အနေနဲ့နှစ်နိုင်ငံကြားအဓိကလက်နက်ထိန်းချုပ်ရေးစာချုပ် START သဘောတူညီချက်သစ်ကိုအပြည့်အဝပြန်လည်ကျင့်သုံးကြဖို့လည်းလက်နက်ဖြတ်သိမ်းရေးဆိုင်ရာအထူးကိုယ်စားလှယ် Izumi Nagamitsu ကပန်ကြားသွားပါတယ်ရှင်
။ Spain ဝန်ကြီးချုပ် Pedro Sanchez က Ukraine သမ္မတလိုဒီမာဇာလင်စကီနဲ့ရုရှားငြိမ်းချမ်းရေးကိစ္စတွေ့ဆုံဆွေးနွေးဖို့တရုတ်သမ္မတရှီကျင်းဖင်ကိုတိုက်တွန်းလိုက်ပါတယ်။တောက်ကြနေကဘေကျင်းမှာတရုတ်သမ္မတနဲ့တွေ့ဆုံပြီးနောက်အခုလိုတိုက်တွန်းခဲ့တာဖြစ်ပါတယ်။တရုတ်နဲ့ယူကရိန်းခေါင်းဆောင်နှစ်ဦးမှဘုံတူညီတဲ့သဘောထားတွေရှိမယ်လို့စပိန်ဝန်ကြီးချုပ်ကအကြံပြုပြောဆိုခဲ့ပါတယ်။ရုရှားကျူးကျော်စစ်ကိုရုရှားသမ္မတဗလာဒီမာပူတင်ရဲ့ယူကရိန်းပေါ်တရားမဝင်ကျူးကျော်ရန်ဆမှုအဖြစ်သုံးနှုန်းခဲ့ပြီးဒီပေါ်စပိန်နဲ့ဥရောပနိုင်ငံတွေကစိုးရင်ပူပန်ကြောင်းရှိချင်းပြန်ကိုထုတ်ဖော်ပြောဆိုခဲ့တယ်လို့စပိန်ဝန်ကြီးချုပ်ဆန်ချက်စ်ကသတင်းတောက်တွေကိုပြောဆိုပါတယ်။သိမကြခင်ကတရုတ်ခေါင်းဆောင်ဟာမော်စကိုကိုတွားရောက်ခဲ့ပြီးသမ္မတပူတင်နဲ့တွေ့ဆုံခဲ့တဲ့အတွက်ယူကရိန်းအရေးမှာတရုတ်ရဲ့ရည်ရည်ချက်အသေးစိတ်အချက်အလက်တွေကိုသူ့အနေနဲ့အထူးစိတ်ဝင်စားတယ်လို့ဆန်ချက်စ်ကပြောဆိုပါတယ်။ယူကရိန်းသမ္မတဇာလင်စကီကချမှတ်ထားတဲ့ငြိမ်းချမ်းရေးအစီအစဉ်အကြောင်းကိုစပိန်ဝန်ကြီးချုပ်ကရှိချင်းပြန်ကိုပြောခဲ့ပြီးဒါဟာယူကရိန်းမှာတရားမျှတရေးတရားမျှတပြီးရေရှည်တည်ရနိုင်တဲ့ငြိမ်းချမ်းရရှိဖို့အခြေခံအုတ်မြစ်ချမှတ်အစီအစဉ်ဖြစ်တယ်လို့ယုံကြည်ကြောင်းပြောဆိုခဲ့ပါတယ
်။ View American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.2 kHz 12.3 kHz 13.3 kHz 15.8 kHz 18.9 kHz 98.9 နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View မြန်မာပိုင်းစီစဉ်ရဲ့စနေနေ့မနေ့ခင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်ရှင်ထိုင်းနိုင်ငံဆုံးခလာပြည်နယ်ဟရိုင်မြို့နယ်မှာလူသားမှုတန်တရားနဲ့ဆဲလာကြဖန်ခံထားတဲ့မြန်မာနိုင်ငံသား2ဦးကိုတက်တည်မခိုင်လုံတဲ့အတွက်အမှုကနေလွတ်မြောက်ကြောင်းမလာကွန်ပိုင်းမှာတရားရုံးကစီရင်ချက်ချမှတ်ပါတယ်ဆဲလာကြဖန်ခံထားတဲ့ကိုအောင်ကိုဝင်းနဲ့ကိုစန်းအီတို့အတွက်ရှေ့နေနဲ့အမှုလိုက်ခဲ့ရတာဖြစ်ကြောင်းရွှေပြောင်းအလုတ်သမအခွင့်ရေးခွင့်ရက်ကဥပယီက VOA ကိုပြောပါတယ
်။ကျွန်တော်ဒီ2022ဘာလာပိုင်းကုန်ခိုင်းမှာကျွန်တော်ဒီဆုံခလာခိုင်းထုံလုံးနေမှာပေါ့နော်ထုံလုံးနေမှာနေပြီးတော့ဒီထိုင်းလူမျိုးတရားကိုလူတမ်းမို့ဖြစ်တဲ့အမှုခံနဲ့ပတ်သက်ပြီးတော့အောင်ကိုဝင်းနဲ့မောက်စန်းအီတို့နှစ်ယောက်ကိုတရားခံအဖြစ်ပေါ့နော်ဆန်းစစ်ပြီးတဲ့အခါနေပြီးတော့ဆိုကလာဆိုင်တရားရုံးကနေပြီးတော့တရားသူကြီးခဏရကနေပြီးတော့အမှုကိုစီရင်ချက်ရှာတဲ့အခါဒီအောင်ကိုဝန်းနဲ့မောက်ဆန်းအေတို့နှစ်ယောက်ကတက်တဲ့အထောက်အထားမခိုင်လုံတဲ့အတွက်ကြောင့်ပေါ့နော်သူတို့ကိုအမှုကနေပြီးတော့အပြည့်အစုံလွှမ်းမြောက်ကြမို့နော်ဒီတရားစီရင်ချက်ချမှတ်ပါတယ်မဟုတ်ကဲ့
ထိုင်းနိုင်ငံဆုံးခလာပြည်နယ်ဟရိုင်မြို့နယ်တဲကဘန်ဖလူးနဲ့ထုံးလုံနေဆက်မှာထိုင်းနိုင်ငံသားတဦးတပ်ဖြတ်ခံရပြီးအလောင်းကိုဖျောက်ပျက်ခံထားတဲ့ဖြစ်စဉ်ကြောင့်ထိုင်းအာဏာပိုင်တွေကတန်တရားရှိသူတွေကိုလိုက်လံရှာဖွေဖမ်းဆီးတာမှာတောအုပ်ထဲမှာမလေးရှားနိုင်ငံတဲကိုခိုးဝင်ဖို့စောင့်ဆိုင်းနေကြတဲ့မြန်မာနိုင်ငံသားတရားကျော်ကိုဖမ်းမိခဲ့တာဖြစ်ပါတယ်ရှင
်။အင်ဒိုနီးရှားနဲ့ရုရှားဟာနိုင်ငံဖြတ်ကျော်ရာဇဝတ်မှုတိုက်ဖျက်ရေးပူးပေါင်းဆောင်ရွက်မှုအားကောင်းဖို့ရာဇဝတ်သွားအပြန်အလှန်လွှဲပြောင်းပေးရေးသဘောတူညီချက်ကိုတောက်ကြနေကလက်မှတ်ရေးထိုးလိုက်ပါတယ်။ဒါဟာအင်ဒိုနီးရှားအနေနဲ့ဥရောပနိုင်ငံတစ်ခုနဲ့ပထမဆုံးလွှဲပြောင်းပေးရေးသဘောတူညီချက်ဖြစ်ပါတယ်။ဒီသဘောတူညီချက်ဟာနိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေကိုနှိမ့်နေရမှာအင်ဒိုနီးရှားနိုင်ငံကိုစိုက်ဘာရာဇဝတ်မှုငွေကြေးခွာခြားမှုမူဝါဒစီဝါမှုအကျင့်ပြတ်ခြားစားမှုတွေနဲ့အခြားဥပဒေကြောင်းအရအရေးယူဆောင်ရွက်ရမှာအထောက်အကူဖြစ်စေတဲ့အတွက်ဒီသဘောတူညီချက်ဟာအလွန်အရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ အင်ဒိုနီးရှားဥပဒေနဲ့လူ့ခွေးဝင်ကြီးယိုနာဆာလော်ဝီကပြောဆိုခဲ့ပါတယ်ဒါပေမဲ့ဒီသဘောတူညီချက်အသေးစိတ်အချက်အလက်တွေကိုတော့ထုတ်ပေါ်ပြောဆိုခြင်းမရှိသလိုအင်ဒိုနီးရှားဒါမှမဟုတ်ရုရှားဘက်ကဘယ်လိုလူပုဂ္ဂိုလ်မျိုးတွေကိုအဓိကပြစ်မှတ်ထားတယ်ဆိုတာကိုလည်းအသေးစိတ်ရှင်းလင်းခဲ့ခြင်းမရှိပါဘူးအခုတရားခံလွှဲပြောင်းပေးရေးသဘောတူညီချက်ဟာ2019ခုနှစ်ဒီဇင်ဘာလ13ရက်နေ့ကမော်စကိုမှာလက်မှတ်ရေးထိုးခဲ့တဲ့ရာဇဝတ်မှုဆိုင်ရာအပြန်အလှန်တရားရေးဆိုင်ရာအကူအညီပေးရေးသဘောတူညီချက်ကိုဆက်လက်အကောင်အထည်ဖော်လှုပ်ဆောင်တာဖြစ်ပါတယ်
ပါကစ္စတန်နိုင်ငံတောင်ပိုင်းစစ်ကမ်းမြို့ကရာချီမှာရှိတဲ့အခမဲ့အစားအသောက်ဝင်းငှတဲ့စင်တာမှာတောက်ချန်တွေကလို့ပြတာကြောင့်အနည်းဆုံး12ဦးသေဆုံးပြီး5ဦးဒဏ်ရာရတယ်လို့အနာပိုင်တို့ကပြောပါတယ်။သေဆုံးထိခိုက်သူအများစုကအမျိုးသမီးတွေနဲ့ကလေးတွေဖြစ်ကြောင်းဒေသဆိုင်ရာရဲတပ်ဖွဲ့နဲ့ကယ်ဆယ်ရေးလုပ်သားတွေကပြောပါတယ်။ကရာချီကဆက်ရုံတစ်ခုအပြင်မှာမွတ်စလင်တို့ရဲ့ရမဒန်ဥပုပ်လာအတွင်းဝန်ထမ်းတွေအတွက်အစားအသောက်ဝင်းမြတဲ့စင်တာမှာလူအုပ်ပြီးခဲ့တာပါ။အမျိုးသမီးတွေအများစုပါဝင်တဲ့ရမ်းနဲ့ချီတဲ့လူအုပ်ကအစားအသောက်တွေရရှိရေးအတွက်အပြည့်အချံတိုးဝှေ့တွန်းထိုးချတာမှာတချို့ကတော့အနီးကရေမြောင်းတဲ့ကိုပြုတ်ချကုန်တယ်လို့မျက်မြင်တွေ့သူတွေနဲ့ရဲတပ်ဖွဲ့ကပြောပါတယ်။အခြေခံကုန်စည်တွေနဲ့စားတောက်ကုန်စည်တွေကြီးမြင့်မှုနဲ့ရင်ဆိုင်နေရတဲ့ပါကစ္စတန်မှာတောက်ချံတဲ့လူအုပ်ပိတေဆုံးမှုတွေကြောင့်ပုဂ္ဂလိကနဲ့အစိုးရထောက်ပံ့တဲ့ဆက်နွယ်ရေးခါကူညီမှုစင်တာတွေမှာဒီအပိုင်းအတွင်းတေဆုံးရသူကအနည်းဆုံး22ယောက်ထိရှိသွားပြီဖြစ်ပါတယ်ရှင်။
စီးရီးယားနိုင်ငံမျိုးတော်ရဲ့စင်ဂျေဘုံရပ်ကွက်တွေမှာအစ္စရေးဘက်ကလေကြောင်းကတိုက်ခိုက်မှုတွေဒုတိယနေ့ဆက်တိုက်ပြုလုပ်ခဲ့တယ်လို့စီးရီးယားအစိုးရသတင်းဌာနတွေကပြောဆိုပါတယ်။ဒီတိုက်ခိုက်မှုတွေအတွင်းမဒက်စကာတောင်ပိုင်းမှာအီရန်အထံပေးတဦးသေဆုံးခဲ့တယ်လို့အီရန်ရဲ့စီးရီးယားနိုင်ငံပိုင်အီရန်နဲ့စီးရီးယားနိုင်ငံပိုင်သတင်းမီဒီယာတွေကတောက်ကြနေမှာပြောဆိုခဲ့ပါတယ်။စီးရီးယားဘက်ကလေကြောင်းရန်ကာကွယ်ရေးနဲ့ပြန်လည်တုံ့ပြန်ခဲ့ပြီးအစ္စရေးရဲ့ဒုံးကျည်တချို့ကိုပစ်ချနိုင်ခဲ့တယ်လို့စီးရီးယားအစိုးရဌာနသတင်းဌာန SANA ကပြောဆိုပါတယ်။အီရန်နိုင်ငံပိုင်ရုပ်မြင်သံကြောင့်မှလည်းအစ္စရေးရဲ့ရာဇဝဲမှုကျူးလွန်တဲ့တိုက်ခိုက်မှုအတွင်းအီရန်စစ်တပ်ကအကြံပေးမီလတ်မဟေဒရီတည်ဆုံးခဲ့တယ်လို့ကြေညာခဲ့ပြီးသူ့ရဲ့ယာဒူးအတိအကျကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိဘဲသူဟာအရန်ဒေါ်လာရေးအစောင့်တိုက်ရဲ့အဖွဲ့ဝင်တစ်ခုဖြစ်ကာအစ္စလမ်ဘာသာကိုးကွယ်သူအဖြစ်ညွှန်ဆိုခဲ့ပါတယ်။အစ္စရေးကတော့ဒီပြစ်မှုအတွက်ပြန်လည်ပေးဆပ်ရမယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ။VOA စနေနေ့မှတ်ဖက်သတင်းတွေကိုမသိင်္ဂီထိုင်းတဲ့အတူပြောပြခဲ့တာပါအခုဆက်လက်ပြီးတော့သတင်းဖိပုတ်ချက်တွေသတင်းဆောင်းပါးတွေကိုစတင်ထုတ်လွှင့်ပါမယ်ပထမအဆုံးအနေနဲ့ကတော့အမေရိကန်နိုင်ငံကသမ္မတဟောင်းဒေါ်နယ်ထရန့်နဲ့သက်ဆိုင်တဲ့သတင်းဖြစ်ပါတယ်45ဦးမြောက်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုဆွဲချက်တင်ဖို့နယူးယောက်တရားရုံးတရားသူကြီးအဖွဲ့ကဆုံးဖြတ်ခဲ့ပါတယ်အမေရိကန်ပြည်ထောင်စုတမိုင်းမှာသမ္မတဟောင်းတဦးကိုဆွဲချက်တင်တာဟာဒါဟာပထမအဦးဆုံးဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအမေရိကန်ရဲ့သဘောထားတုံ့ပြန်မှုတွေကိုကိုအောင်အောင်ကစူးစီးတင်ပြပေးမှာပါ
အမေရိကန်ပြည်ထောင်စုတမိုင်းမှာဒေါ်နယ်ထရန့်မှာသူ့ပေါ်တရားစွဲတင်မသင့်လွှတ်တော်မှာနှစ်ကြိမ်မဲခွဲဆုံးဖြတ်ခံခဲ့ရတဲ့ပထမဆုံးသမ္မတဖြစ်ခဲ့သလိုအခုသမ္မတဟောင်းဘဝမှာလည်းဆွဲချက်တင်ခံရတဲ့ပထမဆုံးသမ္မတဖြစ်လာပါတယ်။ထရမ့်ဟာသူနဲ့ဆက်ဆံခဲ့ဘူးတဲ့လိန်ဖြောပြေးရေးဇလန်တွေရိုက်တဲ့မင်းသမီးစတောမင်းဒန်နီယယ်စ်ကို2016ခုနှစ်သမ္မတရွေးကောက်ပွဲကာလအတွင်းနှုတ်ပိတ်ခဒေါ်လာ3,300ကိုရှေ့နေကတဆင့်ပေးခဲ့တာနဲ့ပတ်သက်လို့နယူးယောက်မန်ဟန်တန်ခရိုင်ရှေ့နေတွေကညတွင်နဲ့ချီစုံစမ်းစစ်ဆေးခဲ့ရကနေအခုကဒီကိစ္စနဲ့ဆက်ဆက်ပြီးထရမ့်ကိုတရားစွဲဖို့ Grand Jury အဖွဲ့ကကြာသာရေးနေ့မှာဆုံးဖြတ်လိုက်တာပါဒီကိစ္စအပေါ်အမေရိကန်တွေကအခုလိုတုံ့ပြန်ကြပါတယ
် Finally I mean should have been indicted for
သူ့ပေါ်အမှုပေါင်းတန်းတဲ့ချီအတွက်တရားစွဲတင်ပေမဲ့နောက်ဆုံးတော့ဒီတစ်ခုနဲ့စွဲချက်တင်လိုက်ပါပြီအချိန်ကျလာပြီလို့ပြောရမှာပေါ့
I think it's a silly charge. I think America can spend.
ဒီဆွဲချက်ကရည်စရာကောင်းပါတယ်။အရေးကြီးတဲ့ကိစ္စတွေရှိရတဲ့အနေနဲ့ဒီဘောင်ကြောင့်ပြေးနေတဲ့ကြွက်ကိုဖမ်းပြနေတာပါ။သူကကြွက်မဟုတ်ပါဘူး။ဒီတိုင်းပြည်နဲ့ပတ်သက်ပြီးသူအများကြီးလှုပ်ပေးခဲ့ပါတယ်
။2020သမ္မတရွေးကောက်ပွဲမှာရှုံးနေပြီးနောက်ထရမ့်မှာ2024သမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့ကြိုးပမ်းနေချိန်မှာပဲအခုလိုဆွဲချက်တင်ခံရတာပါ။
I mean it doesn't affect my personal life so it is what it is but he'll get off
you alone ကြတာကကျွန်တော်ဘောကိုဘာမှထိခိုက်မှာမဟုတ်ပါဘူးအရင်တုန်းကသူ့ဘောဆွဲချက်တင်ခဲ့တာတွေကနေလဲသူလုတ်ခင်းခဲ့ပါတယ်အားလုံးပဲအယူဖြစ်ကြံခဲ့မှာပ
ါ This is probably what they want the Trump campaign wants this
လူမျိုးဖြစ်လာစေချင်မှားလို့တော့ထင်ပါတယ် Trump မဲဆွဲ COE ဖွဲ့ကဒီလိုမျိုးဖြစ်စေချင်တာပါပတ်စံကုန်စရာဘယ်လိုပဲအနကားကြော်ညာ꿰မှာသူကအမှုကနေလွတ်ပြီးဘာအနိုင်ရပြီးငါ့ကိုမဲပေးချာလို့ပြောမှာပါ
I think that this indictment shows
that we live in a civil society ဥပဒေအထက်မှာဘာမှမရှိဘူးဆိုတာကိုပြလိုက်တာပါသူရာဇဝတ်မှုကျွလွန်နေဆိုရင်အဲ့ဒီအတွက်ပြစ်ဒဏ်ချခံရမှာပ
ါတမရအပေါ်ဆွဲချက်အတိအကျကိုတော့မသိရသေးပေမဲ့လာမယ့်ရက်ပိုင်းတွေအတွင်းထုတ်ပြန်လာလိမ့်မယ်လို့တော့ခန့်မှန်းရပါတယ်မန်ဟတန်နေမီတရားရုံးမှာတရားဝင်ဆွဲချက်မတရားသေးခင်ထရမ့်ကိုဘယ်လိုဖမ်းဆီးမယ်ဆိုတာလဲလောလောဆယ်သူချမသိရသေးပါဘူးမန်ဟတန်အစိုးရရှိနေအယ်ဗင်ဘရက်ယုံကဂုခါထရမ့်ရဲ့ရှေ့နေကိုဆက်သွယ်ထားပြီးတရားရုံးတော်ရှေ့မှောက်လာရောက်ဖို့စင်ခေါ်ထားပါတယ်ထရမ့်ရဲ့ရှေ့နေဂျိုးတက်ကိုပီနာကတော့နောက်သတင်းပတ်အစောပိုင်းမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ဆောင်ရွက်ဖို့ရှိကြောင်းပြောဆိုထားပါတယ်ခင်ဗျာ
ဒါကတော့သမ္မတဟောင်းဒေါ်နယ်ထရမ့်ကိုဆွဲချက်တင်တဲ့ကိစ္စနဲ့ပတ်သက်ပြီးကွဲပြားတဲ့အမြင်တွေကိုကိုအောင်အောင်ကစူးစီးတင်ပြပေးခဲ့တာပါဆက်လက်တင်ပြပေးမယ့်အကြောင်းအရာကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးနိုင်ငံတကာဝိုင်းဝန်းကြိုးပမ်းနေမှုမအောင်မြင်ရတာဟာအမေရိကန်ကြောင့်လို့တရုတ်နိုင်ငံကပြောဆိုပါတယ်ကိုရီးယားကျွန်းဆွယ်တင်းမာနေမှုနဲ့ပတ်သက်ပြီးပြောသွားခဲ့တာပါဒါဟာဟုတ်မှန်ပါသလားဒီအချက်လက်တွေကိုအခြေခံပြီးအမှားအမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာအခုလိုရှင်းပြထားပါတယ်
အမေရိကန်နဲ့တောင်ကိုရီးယားတို့ပူးရဲစီရေးလေ့ကျင့်မှုတွေပြုလုပ်နေချိန်မှာမြောက်ကိုရီးယားကပယ်တင်းတဲ့ဒုံးကျည်၃စင်းပြစ်လွတ်ဆန်တက်ခဲ့ပြီးတဲ့နောက်မတ်လ15ရက်နေ့မှာတော့ကိုရီးယားကျွန်းဆွယ်တင်းမာမှုနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကမှတ်ချက်ပေးသွားပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးလုပ်ငန်းစဉ်မအောင်မြင်ရတာအတွက်အမေရိကန်ကြောင့်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရသူဝမ်ဝမ်ဘင်းကပြောကြားသွားတာပါ။မြောက်ကိုရီးယားကလုံဆောင်တဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးဆောင်ရွက်ချက်တွေကိုသက်ဆိုင်တဲ့ဘက်တီကတုံ့ပြန်မှုညင်းဆိုတာအဓိကပါပဲ။မြောက်ကိုရီးယားကိုဖိအားပေးတာတွေ၆လက်နာတွေပဲတူပြီးတော့လုပ်နေပါတယ်လို့ပြောသွားပါတယ်။ဒါဟာအထင်မြင်မှအောင်လုပ်တာပါ။အမေရိကန်ဆိုရနဲ့မြောက်ကိုရီးယားဆိုရကြားမှာ1994ကသဘောတူမှုချင်းရရှိခဲ့ပြီးမြောက်ကိုရီးယားကပလူတိုနီယံသတ္တုတန့်စင်ဆက်ယုံနဲ့ရပ်တန့်မှုသဘောတူခဲ့ပါတယ်။အမေရိကန်ကတော့မဟာမိတ်တွေနဲ့တွဲပြီးတော့မြောက်ကိုရီးယားအတွက်ရေပေါ်သောနျူကလ িয়ার တပ်ပေါင်းပုံနှစ်ခုတည်ဆောက်ပေးမယ်။မီရိုစီနှစ်ဆင်ပို့ပေးမယ်လို့ကတိပြုခဲ့တာပါကုလသမဂ္ဂစွမ်းအင်အေဂျင်စီ IAEA ကမြောက်ကိုရီးယားလိုက်နာမနာဆိုတာကိုစစ်ဆေးအတည်ပြုပေးရမှာပါမြောက်ကိုရီးယားကအနုပြုလက်နက်ထုတ်လုပ်ဖို့ယူရိနီယံတပ်တူဒိတ်စိတ်တန့်စင်နေတဲ့ဆိုပြီးတော့အမေရိကန်ကဆွဆွဲလိုက်တဲ့2002ခုနှစ်အထိတော့ရထားတဲ့သဘောတူညီမှုကိုထိန်းထားနိုင်ခဲ့ပါတယ်အမေရိကန်ကတုံ့ပြန်တဲ့အနေနဲ့မီရိုစီပို့ပေးနေတာကိုရပ်လိုက်ပါတယ်အဲ့ခါမှာမြောက်ကိုရီးယားကIAEA စုံစမ်းစစ်ဆေးမှုတွေကိုနှင်ထုတ်လိုက်ပြီးတော့နျူကလ িয়ার လက်နက်မပြန့်ပွားရေးသဘောတူစာချုပ်ကနေလည်းနှုတ်ထွက်ရထားတဲ့နျူကလ িয়ার တပ်ပေါင်းဗိုလ်တွေကိုလည်းပြန်လည်ပိုက်ခဲ့ပါတယ်။အဲနောက်တော့မြောက်ကိုရီးယားအနုပြုလက်နက်ဖြတ်သိမ်းရေးအတွက်ဆွေးနွေးပွဲတွေပြန်လုပ်နိုင်မှုရည်ရွယ်ပြီးတော့ကြိုးပမ်းနေတာနောက်ထပ်ဆယ်နှစ်ကြာခဲ့ပေမဲ့လုံးဝအောင်မြင်မှုမရရှိပါဘူးရှင်။
ဒီလိုအမှားမှန်မသိကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်အလက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုလို့ရှိရင်တော့ VOA ရဲ့ Polygraph website စာမျက်နှာ polygraph.info polygraph.info မှာတွားရောက်ကြည့်ရှုနိုင်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့မြန်မာပြည်တွင်ကအခြေအနေတစ်ခုနဲ့သက်ဆိုင်တဲ့သတင်းဆောင်ပါတစ်ခုကိုတင်ပြပါောင်းမယ်သတင်းပေးပို့ချက်တစ်ခုတင်ပြပါောင်းမယ်စစ်ပွဲတွေဖြစ်ပွားနေတဲ့ကယားပြည်နယ်ဒေသခေါ်ကရင်ပြည်နယ်ကဒီမော့ဆိုမြို့နယ်အနောက်ပိုင်းတောတောင်ချောင်းမြောင်းနေအနီးစိုက်ပျိုးလို့ရတဲ့မြေတွေမှာဒေသခံတွေနဲ့စစ်ပွဲဒုက္ခသည်တွေအတူတကွစိုက်ပျိုးနေကြပါတယ်ဒီအခြေအနေတချို့ကိုသိရှိနိုင်မှုအတွက်ကိုခင်မောင်စိုးမင်းကအဲ့ဒီဒေသမှာရောက်ရှိနေတဲ့ကြေးလက်မြေလူမှုကူညီရေးအသင်းကတာဝန်ရှိသူတူကိုမေးမြန်းပြီးတင်ဆက်ထားပါတယ်
ကယားပြည်နယ်ဒေသခံတွေအခေါ်ကင်းနီပြည်နေရအများစုမှာစစ်ကောင်စီတပ်တွေကတစ်ဖက်နယ်မြေကန်လူမျိုးစုလက်နက်ကင်တပ်ဖွဲ့တွေနဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့အတွက်ကြောင့်ပုံမှန်လေယာဉ်မြေတွေမှာကောင်းကောင်းစိုက်ပျိုးနိုင်ခြင်းမရှိကြတော့ပါဘူးအဲ့ဒီလိုအခြေအနေမျိုးတွေကနေဒီမော့ဆိုမျိုးနယ်အရှေ့ပိုင်းကစစ်ပေးရှောင်တွေအတော်များများဟာသူတို့နေရာတွေတဲ့ပိုမိုလုံခြုံမှုရှိတဲ့မြို့နယ်အတွင်းကအနောက်ပိုင်းဒေသတွေကိုသွားရောက်ခိုးလုံကြပါတယ် နယ်မြေခံလူမျိုးစုလက်နက်ကိုင်တပ်ဖွဲ့တွေနဲ့ PDF ပူးပေါင်းတပ်ဖွဲ့တွေစိုးမိုးနိုင်တဲ့ဒီမော့ဆိုမြို့နယ်အနောက်ပိုင်းတောင်ကုန်းတွေအနီးကချောင်းတွေမြောင်းတွေပတ်ချာလေကစိုက်ပျိုးခင်းတွေမှာအဲ့ဒီလိုပြောင်းရွှေ့လာတဲ့အရှေ့ပိုင်းကစစ်ဘေးရှောင်တွေနဲ့ဒေသခံတွေအတူပူးပေါင်းပြီးစပားနဲ့ဟင်းသီးဟင်းရွက်တွေစိုက်ပျိုးစားတောက်ကြပါတယ်အဲ့ဒီလိုစိုက်ပျိုးလုပ်ကင်စားတောက်ဖို့အတွက်ဒေသခံခရစ်ယာန်ဖျားเจ้าတွေကနေအကူအညီပေးကြတယ်လို့အဲ့ဒီနေရာမှာရှိတဲ့ကျေးလက်မြေအဖွဲ့ရဲ့တာဝန်ရှိသူတဦးဖြစ်တဲ့ကိုဇော်မင်းထိုက်ကပြောပါတယ
်အခုကပြင်းနေပြီမှဆိုလို့ရှိလို့ရှိရင်မလုပ်ဖဲနေလို့လည်းမရတော့ဘူးဆိုတဲ့ပုံစံဖြစ်သွားတဲ့အတွက်ဒီမော့ဆိုအနောက်ဖက်ချမ်းမှာဆိုလို့ရှိလို့စစ်ဆောင်နေနေရနေပြီးတော့သူတို့နဲ့နှီးဆက်ရလေယာဉ်မြေတွေကိုပြန်ဆိုင်ပြီးတော့သူတို့ဝမ်းရည်အတွက်စိုက်ပျိုးစားရတာဒီဘက်အထိတော့လက်ရှိစိုက်ပျိုးထားတဲ့နေရာအထိတော့စစ်ကောင်စီကစစ်ကြောင်းထိုးပြီးတော့သူတို့မဝင်လာနိုင်သေးဘူးပေါ့သူတို့တိုက်ပွဲဖြစ်ပြီးဆိုလို့ရှိရင်သူတို့ရှေ့မှာပဲအားလုံးကဒီဖြတ်ပြီးတော့တိုက်ခံတော့စစ်ကောင်စီကသူတို့ဒီဘက်အထိတော့မရောက်နိုင်သေးဘူးဘာဖြစ်လို့လဲဆိုတော့ဒီကရင်နီပြည်ကလက်နက်အကင်အင်အားအဖွဲ့အစည်းအများဆုံးဖြစ်တဲ့အတွက်တပွဲဖြစ်ရင်တပွဲကတန်းကူဖို့အစင်းနဲ့ရှိနေတဲ့အတွက်စစ်ကောင်စီကစစ်ကြောင်းတော်လက်ရှိစပားတွေပါတွေစိုက်ပျိုးထားတဲ့ဒီအနောက်ဘက်ချမ်းမှာတော့ဝင်ရောက်မလာနိုင်သေးဘူးအချောင်းနဲ့နီးတဲ့ဒီသူက12လလုံးလုံးလူရသည်ဆိုရင်လည်းအခုချိန်ဆိုရင်လည်းအခုငရုတ်စိုက်တဲ့လူစပားစိုက်တဲ့လူရှိတယ်နောက်ချက်တွန်စိုက်တဲ့လူရှိရပေါ့နော်တိနံမျိုးစုံစိုက်နေတဲ့လူတွေတော်တော်များများကလည်းစစ်ဆောင်နေရင်နေပြီးတော့စက်ရတာဓာမီဩဇာမထဲနိုင်သေးဝမကူနိုင်တော့အရင်အထွက်နှုတ်နဲ့ရော့တာပေါ့
ဒီမော့ဆိုမြို့နယ်အတွင်းပိုင်းကအဲ့ဒီလိုနေရာတွေမှာစိုက်ပျိုးနိုင်ကြပြီမဲ့မြို့နယ်အရှိတ်ပိုင်းရှိပုံမှန်စိုက်ခင်းတွေမှာတော့စစ်ကောင်စီတပ်တွေကလက်နက်ကြီးနဲ့အဝေးကပစ်ခတ်တာရေမြုံမိုင်းတွေထောင်ထားတာနဲ့လေကြောင်းကနေတိုက်ခိုက်တာတွေကြောင့်အဓိကစပားအပါဝင်ပုံမှန်စိုက်ခင်းတွေအများစုကိုကောင်းကောင်းမလုပ်နိုင်ကြတော့ပါဘူးဒါနဲ့ပတ်သက်ပြီးလဲကျေးလက်မြေအဖွဲ့ကကိုဇော်မင်းထိုက်ကပဲပြောပါတယ်
ဒီမော့ဆိုမျိုးနဲ့ရဲ့အရှိတ်ချမ်းဆိုလို့ရှိရင်ဒီလေယာစိုက်ပျိုးကွင်းတွေကစိုက်လို့ပျိုးလို့မရဘူး။ဘာကြောင့်စိုက်လို့ပျိုးလို့မရလဲဆိုတော့ဒီစစ်ကောင်စီတွေကသူတို့စစ်ကြောင်းထိုးလိုက်ရင်သူတို့လူတွေတေးသွားတယ်ဆိုလို့ရှိရင်သူတို့ကရွာတွေမှာမိရှို့ဟာရှိတယ်။မိမရှို့ရင်လည်းသူတို့ကဒီမိုင်းတွေထောင်ခဲ့တာတွေအများကြီးရှိရပေါ့။မိုင်းတွေအများကြီးထောင်ခဲ့တဲ့အတွက်သွားလို့ရင်တဲ့တချို့ရွာသူရွာသားတွေကမိုင်းမိပြီးတော့သူတို့မှတေးသွားတာကိုသူတို့မျက်စိရှိမှမြင်တွေ့နေရတာကြားသိနေရတာဖြစ်တဲ့အတွက်အဲ့ဒီနေရာမှာသူတို့မပြန်တော့ဘူးပေါ့။အဲ့ဒါကြောင့်မလို့သူတို့ကအရှိတ်ဘက်ချမ်းမှာမနေတော့ပဲနဲ့ဒီအနောက်ဘက်ချမ်းမှာစစ်ပေးဆောင်အဖြစ်နဲ့နေနေတဲ့ဒီလိုလောက်ကင်ပြန်ပြီးတော့စားတော့ရတာပေါ့ဟုတ
်ဒီမော့ဆိုမျိုးနဲ့အနောက်ဘက်မှာလည်းအဓိကစပားအပါဝင်ပုံမှန်လေယာစိုက်ပျိုးကင်းပိုင်ရှင်တွေအတော်များများကမျိုးစင်နဲ့စိုက်ပျိုးစရိတ်တွေမတတ်နိုင်ကြတဲ့အတွက်ကြောင့်မစိုက်ပျိုးပဲပတ်လတ်ထားကြတယ်လို့သိရပါတယ်အရင်နှစ်တွေကဆိုရင်အကူအညီပေးရေးအဖွဲ့တချို့ကနေမျိုးစေ့တွေဖြန့်ဝေပေးတာရှိပေမဲ့ဒီနှစ်မှာတော့တော်တော်ကိုရှားသွားပြီလို့သိရပါတယ်ကရင်ပြည်နယ်လူအခွင့်အရေးအဖွဲ့ကလည်းသူတို့ပြည်နယ်မှာစိုက်ပျိုးရေးလုပ်ငန်းတွေဟာအရင်ပုံမှန်အနေအထားကတည်းကအခုအခါမှာခန့်မှန်း45ရာခိုင်နှုန်းလောက်ပဲစိုက်ပျိုးနိုင်တော့တယ်လို့အထွတ်နှုန်းကလည်းတိတိတသားကိုကျဆင်းသွားတဲ့အတွက်ကြောင့်စားနပ်ရိက္ခာအကျတ်တဲကြုံတွေ့နေရတယ်လို့ VOA ကပြောပါတယ်။ဒါအပြင်စစ်ကောင်စီတပ်တွေကလည်းလမ်းမဆက်သွေးရည်တွေအားလုံးနှိပါးလောက်ကိုပိတ်ဆို့ထားတဲ့အတွက်ကြောင့်စားနပ်ရိက္ခာတည်ယူရေးနဲ့စေဝါးရရှိရေးအတွက်ပါခက်ခဲကုန်တယ်လို့ပြောပါတယ်။ဆီယနာသိမ့်ပြီးနောက်ပိုင်းတိုက်ပွဲတွေပြင်းထန်နေတဲ့ကယားပြည်နယ်ကစစ်ဘေးဒုက္ခသည်တွေအတွေ့2021ခုနှစ်ဇူလိုင်လအတွင်းကကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ် WFP ကနေရိက္ခာနဲ့တခြားအထောက်ပံ့တွေပေးဖို့ဖြန့်ဝေပေးခဲ့ကြောင်းကုလသမဂ္ဂအထူးရင်းမှုချုပ်အန်တိုနီယိုဂူထရက်စ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဗင်ဒူဂျာရက်စ်ကအဲ့ဒီနှစ်ကပြောခဲ့ပါတယ်ဒီနှစ်ဖေဖော်ဝါရီလအတွင်းကုလသမဂ္ဂရဲ့ထုတ်ပြန်ချက်အရလဲအထူးသဖြင့်စစ်ပွဲတွေဖြစ်ပွားနေတဲ့ဒေသတွေမှာတက်ကြီးရွယ်အိုတွေကလေးငယ်တွေနဲ့မတန်ဆွမ်းတွေအပါအဝင်လူဦးရေ18တန်းဝန်းကျင်ဟာအစာအာဟာရလုံလောက်အောင်မစားကြရပါဘူးဒီအရေးအတွက်ဟာမြန်မာနိုင်ငံလူဦးရေရဲ့သုံးပုံတစ်ပုံဖြစ်ပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်အမေရိကန်နိုင်ငံတကာအကူအညီပေးရေးအေဂျင်စီ USAID ကနေဒေါ်လာတန်း90ကိုကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ် WFP ကနေတဆင့်မြန်မာနိုင်ငံကစစ်ပွဲတွေဖြစ်ပွားနေတဲ့ပြည်နယ်တွေစီကိုလူသားချင်းစာနာမှုနဲ့စားနပ်ရိက္ခာလိုအပ်နေတဲ့လူပေါင်း9သိန်းခွဲကျော်အတွက်အကူအညီပေးခဲ့ပါတယ်ခင်ဗျာ
ဒါကတော့ဂရီနီဒေတာတဲ့ကစစ်ပြဒုက္ခသည်တွေရဲ့အခြေအနေတွေနဲ့ပတ်သက်ပြီးကိုခင်မောင်စိုးမင်းစုစည်းတင်ပြခဲ့တာပါ VOA ရဲ့စနေနေ့မနက်ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ
်အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာအ
မေရိကန်နိုင်ငံကြီးဌာနရဲ့လူအခွင့်အရေးအစီရင်ခံစာမှာအမေရိကန်ရဲ့တန်ခေးတမန်ငင်းဆက်ဆံရေးမှာလူအခွင့်အရေးရဲ့ရေးပါမှုနဲ့ပွင့်လင်းလွတ်လပ် တာယာဝါပြောလုံချုံတဲ့ကဘာကြီးဖြစ်လာနိုင်ရေးပျော်မှန်းချက်တွေကိုဖော်ပြထားတယ်လို့နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကင်ကဒီနှစ်အစီရင်ခံစာထုတ်ပြန်ရမှာပြောလိုက်ပါတယ်။2022ခုနှစ်မှာအီရန်နိုင်ငံအပါအဝင်ကမ္ဘာဒေသအသီးသီးကနိုင်ငံတွေမှာလူထုလက်လက်စွာပြောဆိုစုဝေးရနေရာတွေအပိတ်ပင်ခံရတာအခြေခံလူကုန်သိက္ခာကိုမလေးစားတာတွေဖြစ်ပေါ်နေပြီးလူအခွင့်အရေးအခြေအနေတွေနောက်ပြန်ဆုတ်နေတာကိုဆက်လက်တွေ့မြင်နေရတယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်
။ In the wake of the tragic death of Mahsa Amini, authorities have killed hundreds of peaceful protesters, including dozens of children, and have arbitrarily detained thousands.
အီရန်နိုင်ငံမှာအမျိုးသမီးငယ်မာဆာအာမီနီတစ်ဆုံးပြီးနောက်အာဏာပိုင်တွေဟာဒါဇင်နဲ့ချီတဲ့ကလေးငယ်တွေအပါအဝင်ငြိမ်းချမ်းစွာဆန္ဒပြသူရာပေါင်းများစွာကိုတပ်ဖြတ်ခဲ့ပြီးထောင်ပေါင်းများစွာကိုမတရားဖမ်းဆီးထိန်းသိမ်းခဲ့ပါတယ်ဖမ်းဆီးခံထားရတဲ့ဆန္ဒပြသူတွေကိုအီရန်တပ်ဖွဲ့ဝင်တွေကညှဉ်းပန်းနှိပ်စက်တာအပြင်ကြားမအခြေပြုအကြမ်းဖက်မှုတွေကိုကျူးလွန်နေပါတယ်တရင်တောက်တွေနဲ့ရှေ့နေတွေကိုဖိနှိပ်ပြီးလက်ဦးအောင်ဖမ်းဆီးချုပ်နှောင်တာတွေလုပ်နေပါတယ်အတူရောက်တရားခွင်တွေမှာရုံးတင်စစ်ဆေးတာတွေလုပ်ပြီးအလျင်အမြန်တုတ်တင်ကွမြတ်တဲ့နီလန်းတွေတုံးကအီရန်ပြည်သူတွေကိုထတ်တိုးချိတ်ချောက်နေတယ်လို့ဝန်ကြီးဘလင်ကင်ကပြောသွားတာပါနိုင်ငံတကာအတိုင်းဝိုင်းအနေနဲ့အီရန်ရဲ့ရက်စက်ကြမ်းကြုတ်တဲ့ဖိနှိပ်မှုတွေကိုရှုံချပြီးတံပြန်နိုင်မှုအတူတကွစူးစီးလာနေကြပြီးအီရန်ပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်အတွက်ထုတ်ဖော်ပြောဆိုနိုင်ရေးကိုဆက်လက်လှုပ်ဆောင်သွားမယ်လို့မစ္စတာဘလင်ကင်ကပြောပါတယ်အာဖဂန်နစ္စတန်မှာတာလီဘန်တွေဟာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုခွဲခြားဆက်ဆံဖိနှိပ်ချုပ်ချယ်ပြီးမျိုးသမီးတွေရဲ့လွတ်လပ်စွာသွားလာခွင့်သူတို့ရဲ့ပညာရေးနဲ့အလုပ်လုပ်ခွင့်တွေကိုကန့်သတ်ထားတဲ့ဒါဇင်နဲ့ချီမြပြလှတဲ့အမိန့်တွေကိုထုတ်ပြန်ခဲ့တယ်လို့ဘလင်ကင်ကမှတ်ချက်ပြုပါတယ
် The Taliban's December edicts barring female employees of non-governmental organizations
Taliban ကဒီဇင်ဘာလကထုတ်ပြန်လိုက်တဲ့အမိန့်ပြန်တန်းတဲ့အတူအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကမျိုးသမီးဝန်ထမ်းတွေကိုအလုပ်ခွင့်ကတားမြစ်ပိတ်ပင်လိုက်တာကအသက်ရှင်သန်မှုတွေလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေါ်မိခိုးနေရတဲ့အာဖဂန်လူမျိုးတန်းပေါင်းများစွာကိုကြီးမားတဲ့ထိခိုက်မှုတွေဖြစ်ပေါ်စေပါတယ်လို့ဝင်ဂျီဘလင်ကင်ကထောက်ပြပါတယ်။တခါမြန်မာပြည်မှာစစ်အစိုးရကလူထုပေါ်ရက်စက်ကြမ်းကြုတ်မှုတွေဆက်လက်ကျူးလွန်နေလို့နိုင်ငံတွင်းကလူအခွင့်အရေးအခြေအနေဟာပုံမဆိုးရွားရိုရွင်းလာနေပါတယ်။ထောင်နဲ့ချီတဲ့တက်ကြွလှုပ်ရှားသူတွေဒီမိုကရေစီလိုလားသူတွေနဲ့စစ်အစိုးရကိုအတိုက်ခံပြုဆန့်ကျင်နေသူတွေဟာအာဏာပိုင်တွေရဲ့တပ်ဖြတ်တာဖမ်းဆီးထိန်းသိမ်းတာတွေခံနေရတယ်လို့နေရက်ကနေအတင်းအကျပ်စွန့်ခွာထွက်ပြေးရတာတွေလည်းရှိပါတယ်။ရိုဟင်ဂျာတွေနဲ့တခြားအပယ်ကံလူအဖွဲ့အစည်းတွေဟာလည်းအပြင်းထန်ဆုံးခွဲခြားဆက်ဆံခံရမှုနဲ့လူအခွင့်အရေးချိုးဖောက်ခံရမှုတွေကိုဆက်လက်ခံစားနေကြရပါတယ်။တရုတ်ပြည်သူ့သမ္မတနိုင်ငံမှာလည်းဝီဂါလူမျိုးတွေပေါ်လူမျိုးတုံးတပ်ဖြတ်မှုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဆက်လက်ကျူးလွန်နေပြီးတိဘက်လူမျိုးတွေကိုလည်းဖိနှိပ်နေကဟောင်ကောင်မှာလည်းအခြေခံအခွင့်အရေးတွေနှိပ်ကွပ်ခံနေရပါတယ်။တရုတ်ပြည်မှာယူမှာအခြေခံလွတ်လပ်ခွင့်တွေကိုကျင့်သုံးတဲ့လူတူးချင်းစီအပေါ်ပြစ်မှတ်ထားတာတွေလုပ်နေုံမကပဲခြားနိုင်ငံတွေအထိပါနိုင်ငံဖြတ်ကျော်ပြီးလူတူးချင်းရဲ့အခွင့်အရေးတွေကိုထုတ်ဖော်ပြောဆိုတာတွေကိုထိပါဖိနှိပ်နေပါတယ်။ဒါ့အပြင်ကျူဘာနိုင်ငံကတရားရုံးတွေဟာလည်းကိုယ့်အခွင့်အရေးအတွက်ဆန္ဒထုတ်ဖော်ခဲ့ကြသူလူရပေါင်းများစွာကိုပြင်းထန်တဲ့ထောင်ဒဏ်တွေချမှတ်ခဲ့ပါတယ်။2022ခုနှစ်လူအခွင့်အရေးအစီရင်ခံစာဟာဖိနှိပ်မှုတွေကိုကြံ့ကြံ့ခံတွန်းလှန်နေတဲ့တက်ကြွလှုပ်ရှားသူတွေသတင်းသမားတွေရှေ့နေတွေအစိုးရအရာရှိတွေနဲ့တာမန်နိုင်ငံသားပြည်သူတွေရဲ့ထူးခဲတဲ့ရဲစွမ်းတက်တီကိုမှတ်တမ်းတင်ထုတ်ဖော်ထားပါတယ်။အမေရိကန်ပြည်ထောင်စုကလည်းသူတို့နဲ့အတူရပ်တည်နေပါတယ
်။အမေရိကန်စုရဲ့သဘောထားအမြင်အာဝေါ်ကိုတင်ပြလို့ပြီးပါပြီ။
ခုထုတ်လွှင့်ခဲ့တဲ့အာဘော်ဟာအမေရိကန်အစိုးရရဲ့အာဘော်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်။ VOA ရဲ့စနေနေ့မနက်ဖက်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာပါခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာပါခင်ဗျာ VUE American အတန်ရဲ့စနေနေ့မတက်ဖက်အတန်လွင့်စီစဉ်တွေကို line meter 25 kHz 11113ည line meter 40 kHz 0613ည line meter 58 kHz 5805တို့ကနေဇက်တိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။ ခုဆက်လက်ပြီးတော့ပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုဒ္ဓဆောင်လင်းအမေရိကန်တခွင်သိပ္ပံနဲ့နှီးပညာစတဲ့အစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာပါအခုပထမအဆုံးအနေနဲ့ကတော့အမျိုးသမီးအစီအစဉ်ကိုစတင်တင်ဆက်ပါမယ်မြန်မာနိုင်ငံရဲ့ဆရာနာရှင်စန့်ရှင်ရေးလက်နက်ကင်လှူရှားမှုတွေမှာအမျိုးသမီးတွေဟာအရေးပါတဲ့ကဏ္ဍဆောင်မှာပါဝင်နေကြပြီးလှူရှားမှုရဲ့တဝက်လောက်ကအမျိုးသမီးတွေဖြစ်တယ်လို့ကိုယ်တိုင်ပါဝင်နေသူတွေနဲ့စီရေးလေ့လာသုံးသပ်သူတွေကပြောဆိုပါတယ်ဘယ်လိုပုံစံနဲ့ပါဝင်နေကြပါသလဲသူတို့ရဲ့ပါဝင်မှုကဘယ်လောက်အထိအရေးကြီးပါသလဲဒေသခံကာကွယ်ရေး PDF အမျိုးသမီးရဲဘော်တူတာနဲ့ American စစ်မှုရဟောင်းတူလည်းဖြစ်စီးရေးကျွမ်းကျင်သူပညာရှင်တူလည်းဖြစ်တဲ့ဒေါ်မီမီဝင်းဘတ်တို့ကိုဆက်သွယ်မေးမြန်းပြီးဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကပြောပြထားပါတယ်
There's a path we must choose sometime Gotta stand up
in the light Domimi ဝင်ပတ်ရောအာရေပေါ်တူတာရောပေါ့နော်နှစ်ယောက်စလုံးမင်္ဂလာပါဆိုတော့ဒီခဏိကလေကျွန်မအဓိကတော့ဒီမြန်မာနိုင်ငံမှာအခုဆိုရင်အာနာသိမ်းထားတဲ့နှစ်ကျော်ကာလအတွင်းမှာဒီအာနာရှင်ကိုစန့်ကျင်တဲ့လက်နက်ကိုင်လှုပ်ရှားမှုတွေမှာအမျိုးသမီးတွေအများပြပါဝင်နေတာရှိတယ်ဆိုတော့ဒီလိုလက်နက်ကိုင်တိုက်ပွဲဝင်နေတဲ့အမျိုးသမီးတွေရဲ့အခန်းကဏ္ဍဘလောက်ရှိပါသလဲဘလို့ပုံစံနဲ့သူတို့အားဖြည့်ပါဝင်နေကြသလဲသူတို့ရင်ဆိုင်ရတဲ့စိန်ခေါ်မှုရှိတယ်ဆိုရင်လည်းဘလို့စိန်ခေါ်မှုတွေရှိတယ်ဘလို့ကြော်လွားတယ်စသဖြင့်ပေါ့နော်ဒါကအဓိကဆွေးနွေးဖို့ဖြစ်ပါတယ်ဆိုတော့အခုလိုပါဝင်ဆွေးနွေးပေးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ရှင
့်ဟုတ်ကဲ့ပ
ါဟုတ်ကဲ့ဆိုတော့ကျမအရင်ဆုံးအာရေဘော်တူတာကိုမေ့ချင်ပါတယ်အခုဒီရေဘော်တူတာအပါဝင်ပေါ့နော်အမျိုးသမီးတွေအနေနဲ့ဒီလက်ရှိအာဏာရှင်စန့်ကျင်လက်နက်ကိုင်လှုပ်ရှားမှုတွေမှာဘလို့ပုံစံနဲ့ဘလို့အခန်းကဏ္ဍတွေမှာအထူးကပါဝင်နေကြပါလေအမျိုးသမီးတွေဘလောက်များများပါဝင်နေတယ်ဆိုတော့အချင်းချုပ်လေးပေါ့အရေးဆုံးနည်းနည်းပြောပြပေးပါလား
ဟုတ်ကဲ့အမျိုးသမီးတွေကတော့တက်နေသားလိုက်အဲရေအတွက်ကွာချမယ်လို့ထင်ပါတယ်ဒါမဲ့ပါဝင်တဲ့တက်တွေလည်းရှိတယ်လို့မပါတဲ့တက်တွေလည်းရှိနိုင်တယ်လို့ထင်တယ်သူတို့ပါနေတဲ့ပုံစံတော့လောလောဆယ်ကတော့ဒီအဲနောက်ပိုင်းကဟိုဆက်သွယ်ရေးနဲ့ထောက်ပို့လုပ်ငန်းတွေမှာပါကြတယ်နောက်တကတက်မှရှိတဲ့စီမံခန့်ခွဲရေးနဲ့အဲဆက်ရင်းနဲ့ဆိုင်တဲ့ကိစ္စတွေမှာလည်းပါကြတယ်လို့ထင်ပါတယ်ဟုတ်ကဲ့
ဆိုဒီပါဝင်မှုအားကရောအားကောင်းတယ်လို့ပြောနိုင်သလားရှင
့်ပါနေတဲ့တယောက်ချင်းစီရဲ့အားကတော့ကောင်းမယ်လို့ထင်ပါတယ်ဒါမဲ့အရေးအတွက်အများကြီးဆိုတာထက်အီသွေးနဲ့ပိုပြီးပါကြတယ်လို့ပဲကျွန်မကတော့သုံးသပ်ချင်ပါတယ
်ဟုတ်ကဲ့ပါရှင့်ဆိုတော့ဒါလူတယောက်နဲ့တယောက်ကတော့သူလုံနိုင်တဲ့စွမ်းဆောင်မှုအပိုင်းကြီးကျွမ်းကျင်မှုအပိုင်းကတော့မတူတာတွေရှိတာပေါ့နော်ဆိုတော့အမျိုးသမီးနဲ့အမျိုးသားကြားမှာဆိုလို့ရှင်လည်းဒီလိုစွမ်းဆောင်ရေးမတူတာတွေရှိပါတယ်ဆိုတော့အခုရေဘော်တူတာအနေနဲ့ရောကိုအတိကပါဝင်နေတဲ့အခန်းကဏ္ဍမှာအာရချိနဲ့မှုရှိပါသလ
ားကျွန်မပါနေတဲ့အစိတ်ပိုင်းမှာတော့အာရချိနဲ့မှုရှိပါတယ်
โอเคပါဆိုတော့ဒေါ်မီမီဝင်းဘတ်ကိုတော့တက်လက်မေ့ချင်ပါတယ်ဆိုတော့ဒီလိုမျိုးစီးရေးကဏ္ဍမှာအမျိုးသမီးတွေအနေနဲ့ဒီသူတို့ကျွမ်းကျင်မှုဘိုင်းပေါ့နော်စွမ်းဆောင်ရည်အားသာချက်တွေဆိုလို့ရှိရင်ဘယ်လိုຢာတွေရှိနိုင်မလဲဒါဒေါ်မီမီဝင်းဘတ်ကကိုယ်တိုင်ကတစ်ချိန်လုံးကလည်းအမေရိကန်စစ်တပ်မှာစစ်မှုထမ်းခဲ့တဲ့သူတယောက်ဖြစ်တယ်လို့လက်ရှိမှာလည်းဒါစစ်မှုရေးရာကျွမ်းကျင်ပညာရှင်တယောက်ဆိုတဲ့အခါကျတော့ပေါ့ဒီအမျိုးသမီးတွေရဲ့စွမ်းဆောင်နိုင်အားနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ပြောနိုင်မလဲရှင့်
ဟုတ်ကဲ့အခုတော်လန်ရေးမှာပေါ့နော်ဒီတော်လန်ရေးဒီတစ်ခါတော်လန်ရေးမှာအမျိုးသမီးတွေအများကြီးပါတယ်ဒါပေမဲ့ခုနဆရာမရေဘော်တူတာပြောသွားသလိုပဲပေါ့နော်ရှေ့တန်းမှာကျတော့တိတ်ပြီးတော့မတွေ့ရဘူးဘာလို့လဲဆိုအဲ့ဒီလူစားကဟိုအရင်တုန်းကပေါ့နော်ရှေ့ယိုဆန်နေ
ဆင်လာပေါ့အရင်ကအဆင်လာရဆိုရင်အမျိုးသားတွေကပဲရှေ့တန်းမှာရှိခဲ့ကြသလိုဖြစ်တော့လေ
ဟုတ်တယ်ဟုတ်တယ်အဲ့ဒီအရှိတန်းလို့ပြောလိုက်လို့ရှိရင်ဟိုသူတို့တွေကဒီဥစ္စာအမျိုးသမီးနဲ့မဆိုင်ဘူးလို့ပြောတဲ့ဟိုနေ mindset တွေကရှိနေသေးတာပေါ့လေဒါပေမဲ့ဒီအားလုံးတော်လှန်ရေးဆိုတဲ့ဥစ္စာကကျွန်မလည်းမြန်ပြောတယ်တနတ်ကင်တော့မှတနတ်ပြစ်တော့မှတော်လန်ရေးမဟုတ်ဘူးเนาะအားလုံးကတော်လန်ရေးဆိုတော့ပြန်ပြီးတော့သုံးသပ်လိုက်တဲ့အခါမှာကျွန်မတို့သွားတွေ့ရ60ရာခိုင်နှုန်းအမျိုးသမီးဖြစ်နေဟုတ်ကဲ့တော်တော်များများတော့ရှေ့တန်းမှာမရှိရင်မရှိဘူးဒါပေမဲ့အနောက်ဘက်မှာအများကြီးပဲအဲကျမလည်းအများပြောတယ်ဟိုဒီတော်လန်ရေးကပေါ့နော်နိုင်တဲ့တော်လန်ရေးကသုံးချက်ပါတယ် DIP DIP defection เนาะ international pressure နောက်ပြီးလဲပြီးတော့ people support ပြည်သူလူထုရဲ့ support เนาะဆိုအဲ့ဒီဥစ္စာတွေကလက်နဲ့မပါဘဲနဲ့လုပ်လို့ရတဲ့ဥစ္စာတွေဟုတ်ဆိုတော့အဲ့ဒီတဲမှာအလုံးအမျိုးသမီးတွေပါတယ်ဒါပေမဲ့လက်နဲ့ကင်နဲ့ပတ်သက်ပြီးတော့ရှေ့တန်းမှာကြာတော့ဒီအရင်တော့ဟို old mindset တွေပေါ့နော်ရှိနေသေးတယ်လို့တွေ့ရပါတယ်
The Aku Domini Wimpia Pio Dwari at Satibon or Chicken Biro, we did the Yabo Tuta and Nay or the Leshi Kuya Kuba and Pietamu Yabo. The Leshi di Lenaka Lo Shamuma, a mute me read the K let we tatane, a Joshi Pawin Savianine, and eat a mute tree badala, a rowling in a Pupia Bibala.
Mute me to get Joshi Shine, let we tata bunny eyed Leshide. She then ma type where to get like winning at mute me Leshide. A lobe, she then ma tawe me women and now them ma. เออโลเวเสียแล้วมาตาวินมีอยู่เวมั้ยแหละนอกแต่เนี่ยแช่แล้วสู่ซ้อมนี่แหละอยู่ตะมีเลยชื่อเลยนอกตะคู่ก็တော့ဒီแต่ตะคู่လုံးရဲ့အရေးအကြီးဆုံးစိတ်ပိုင်းလို့ခေါ်မယ်ဟိုထောက်ဖို့ကဲနာပေါ့เนาะထောက်ဖို့ဆိုတာကဒီ အတီးကတော့ဒီအမျိုးသမီးတမန်အမျိုးသမီးတယောက်ရှင်တဲ့နဲ့ဘွားတွေကနေဒီလိုရဲဘော်တယောက်ဖြစ်နေပြစ်ချခံလိုက်ရတယ်သဘောဖြစ်သွားတာပေါ့နော်အဲ့လိုရဲဘော်တယောက်ဖြစ်နေပြစ်ချခံလိုက်ရတဲ့အခါမှာပထမဦးဆုံးစတင်ကြုံတွေ့ရတာတော့နေရာထိုင်ခြင်းအခက်အခဲစတင်ကြုံတွေ့ရမယ်နောက်တစ်ခါကျတော့လူပြတကူကြီးတန်ရှင်းမှုနဲ့ကိစ္စနဲ့ပတ်သက်တဲ့အခက်အခဲတွေ
เนเน่เนี่ยတော့จုံတိကြတာပဲဒါပေမဲ့အပြန်အလှန်ကူညီဆောင်ရှောင်ရင်းနေပဲဒီလိုပဲဖြတ်ကျော်သွားကြတာပါပဲဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့ဒါဆော့ဆော့ကလည်းဒေါ်မီမူပဲပြောတယ်အစင်ဆက်အားဖြစ်ဆိုလို့ရှိရင်အမျိုးသမီးတွေကတိုက်ခတ်ရေးကဏ္ဍမှာရှိတယ်မှာဥဆောင်နေနေရာမှာမရှိတတ်ကြဘူးနောက်ကွယ်ကနေပံ့ပိုးမှုများတယ်ဒါပေမဲ့အခုရဲဘော်တူတာပြောလဲမလို့ပြောနိုင်မလားမှန်ပါအားရခ Queen Yisurago, Tansu Yatiam Lovuli, Gorai, Lopia in Neve, Tin, Lu Etchet a Kugu, Losau in Neve, Gokuraya Swangu, Totong Bido, Lu Eteniama, Kizzi be a low low line to Pibau, where Lu Mara Timare.
Yabo to tap your eye solution or Ayasia, Chatia, Pumia, the Lua Pianirapo, not a metric, and tomorrow a Pima, the Usamu, a Kankanama, Chilushin, or Mutumi, Triare, Hidragaro, Nani, the Isram, you are later, Nino Yame, Chaluro, Matemau. Amusement yet the case went sound and yet three account chatty go. Porto Biro da. Now the Saint Pubio Tuta our loan I may solution. Dini Tarhua Pubiro mia, she go young like Malabo, no Diboma, Domini Wimbaga, Blumia Tuta Namelation.
Oh, buddy. Oh, Jamaria, the statistic of your ara, Chelsea Yaga, I know I'm mute me, Bowen, look your ID, don't line ye the Kuma, no, alone level. Tactical level, only about it. Operational level, strategic level. Aloma, Chelsea Yaganoshi. So, Chelsea Yaganoshi, Shiloshi, and Nedo Chelsea Yagano, Ocho by Mabono, and you the Milo, but you can expect that. Oh,
she Usamu by Male, and Nezo no, being as a Chelsea Winton, Shinny Tennis, Randy Tabo, as a Mu the Midi Chelsea Yaganoshi, so three a Kusap, you Muale, Chelsea Yagano, no, Winton Bob, she the Nebo.
Okay.
Agua statistic TD, a cella de ya, Shimene Wulu, Pio Pioya Malache.
Okay, a good Maduia, Mabaja Maduia, so Kunabio, the Lugono, a mute media on the Nima Society, a mindset, a mute me solution, gowns on who go, Babo drug a young one lady, Malone and Boo, Malone Sure Osaga, a good Shine de Elo, the statistic Nepiambra, don't tell like Lucian, 20 yard. A good dollar, Yima, Jamami and Biore, One, the Gelo, Titi Yau Yau, who brought Dote on Loachin, their solution, a mute the media go, a Bobura, a throw, give you some of the Roma, she needed swine in it, you know, in Arigo, give you some of Bobura, though nine lily, the dollar, Yia, Bobura, she out for Dragamian lily, right? So a good map, Yanji, Kunabio, the statistic of Yanji, like Lucian, Chelsea Yaga, I know Madure Galapalo, right? Gowns on Mamma Dreda Galapan, Jamaru, Tusa. A mute the me, dear, and I'll be some of my don't turn I move. မသုံးထားနိုင်ဘူးလို့ပြောလို့ရတယ်အဲ့လိုမျိုးမသုံးထားနိုင်ခင်ဗျာကာလာပတ်လုံးတော်လန့်ရေးအတွက်အောင်မြင်မှုကလည်းနေတယ်ဘာလို့ဆိုကျွန်တော်တို့ဒီဟိုနေပါလေဒီအမျိုးသမီးတွေကသူတို့ရဲ့အင်အားကိုသုံးနိုင်ကျွန်မမြင်ပြောတာပြီးပါကကူညီကြရမလို့ဥပမာရှိတဲ့ဥစ္စာကိုအပြည့်အစုံသုံးပွားလိုအပ်တယ်အမျိုးသမီးတွေနဲ့မကပါပဲဟိုပါလေလူငယ်တွေလည်းအခုလည်းဒီကျွန်မတို့ရအပြည့်အစုံမသုံးနိုင်ဘူး ပါတယ်အောင်မြင်အောင်လုပ်နိုင
်တယ်
Makin Pyudwe အပတ်စဉ်တင်ပြရတဲ့အမျိုးသမီးကန္တာကိုကြည့်ရှုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့သုတဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပါောင်းမယ်အသက်မပြည့်သေးသူတွေဆိုရှယ်မီဒီယာလူမှုကွန်ရက်အသုံးပြုမယ်ဆိုရင်မိဘတွေခွင့်ပြုချက်လိုမဲ့ဥပဒေတပြည်နယ်ကပထမဥပဒေကိုယူတာပြည်နယ်ကပထမအဆုံးပြဋ္ဌာန်းလိုက်ပါတယ်ညာတု AI နည်းပညာသုံးပြီးသဏ္ဍာန်သမားတွေကိုစောင့်ကြည့်မဲ့နည်းပညာအကြောင်းစတာတွေကိုဒီတစ်ပတ်သုဒ္ဓဆုံးနဲ့အမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်ကတင်ပြထားပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာအွန်လိုင်းလူမှုကွန်ရက်ကိုတုံးဖို့မိဘတွေခွင့်ပြုချက်ရမှာတုံးရမဲ့ဥပဒေနှစ်ခုကိုယူတာပြည်နယ်ကပြဋ္ဌာန်းလိုက်ပါတယ် Instagram TikTok နဲ့Facebook စာရာတွေကိုသုံးတဲ့အခါမှာအသက်16နှစ်အောက်ကလေးတွေအနေနဲ့မိဘတွေရဲ့ခွင့်ပြုချက်ရယူရမှာဖြစ်ပါတယ် TikTok Video App အသုံးပြုခွင့် American ပြည်အောင်စုမှာပိတ်ပင်ဖို့လွတ်တော်အမတ်တွေကကြိုးပမ်းနေတဲ့အချိန်ထဲမှာလူငယ်တွေကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့သဘောထားအမျိုးမျိုးနဲ့တုံ့ပြန်နေကြတာပါကလေးတွေစေကျော်တက်တွေအနေနဲ့ online လူမှုကွန်ရက် social media ကိုသုံးတဲ့အခါမှာမိဘတွေရဲ့ခွင့်ပြုချက်ရယူရမယ့်ဥပဒေကိုယူတပြည်နယ်ကပထမဆုံးပြဋ္ဌာန်းလိုက်ပါတယ်လူမှုကွန်ရက်မီဒီယာတွေရဲ့ဆွဲဆောင်ဖျားယောင်းမှုတွေကိုဆက်ပြီးတော့လက်တင်ခံမှာမဟုတ်ဘူးလို့တာဝန်ရှိသူတွေကပြောကြားထားပြီးမက်လာကုံမိုင်းမှာဒီဥပဒေကိုပြဋ္ဌာန်းလိုက်တာပါ
And social media companies know their products.
လူမှုကွန်ရက်မီဒီယာတွေဟာအစိတ်အတော့တွေဆိုတာကိုအဲ့ဒီကုမ္ပဏီတွေသိပါတယ်။ဒီ app တွေဟာလူစိတ်ကိုဆွဲလန်းစေအောင်ဖန်တီးထားတာပါ။မိဘတွေအနေနဲ့ဖြစ်ဖြစ်ခေါင်းဆောင်တွေအနေနဲ့ဖြစ်ဖြစ်ကျွန်တော်တို့မှာလူငယ်တွေကိုကာကွယ်ဖို့တာဝန်ရှိပါတယ်လို့ Utah ပြည်နယ်အုပ်ချုပ်ရေးမှူး Spencer Cox ကပြောသွားတာပါ။ Utah ပြည်နယ်ကပြဋ္ဌာန်းလိုက်တဲ့ဥပဒေအရလူမှုကွန်ရက်အသုံးပြုတဲ့ကလင်းငယ်တွေထိခိုက်နစ်နာမှုရှိလာရင်ကုမ္ပဏီတွေကိုတရားစွဲဖို့လွယ်ကူသွားစေပါတယ်။လူမှုကွန်ရက်မီဒီယာတွေကိုအသုံးပြုမယ်ဆိုရင်အသက်အရွယ်ကိုစီးစစ်ပြီးမှသာအသုံးပြုခွင့်ပေးနိုင်မှာလည်းဖြစ်တာကြောင့်ဤပညာကုမ္ပဏီတွေကတော့ဒီဥပဒေကိုစန့်ကျင်ကြပါတယ်။ American Congress လွှတ်တော်လူမှုကွန်ရက်မီဒီယာ TikTok app အသုံးပြုနေကြတာကိုတားဆီးဖို့ကြိုးပမ်းနေတဲ့အချိန်ထဲမှာ Utah ပြည်နယ်ကအခုလိုဥပဒေထုတ်ပြန်လိုက်တာပါ။American ကလေးတွေရဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးကိုထိခိုက်စေတဲ့အကြောင်းအရာတွေကို TikTok app မှာတွေ့ရတဲ့အပြင်ဒီကုမ္ပဏီဟာတရုတ် Communist Party ရဲ့ထိန်းချုပ်မှုအောက်မှာရှိနေတယ်ဆိုပြီးတော့ American ပြည်တော်စုမှာသုံးဆွဲခွင့်တားဆီးဖို့ဆောင်ရွက်နေတာပါအခုလိုသာပိတ်ပင်မယ်ဆိုရင်တော့လူငယ်တွေရဲ့စန့်ကျင်မှုကိုရင်ဆိုင်ရမှာပဲလို့ပြောကြပါတယ
် I think Gen Z would sort ofin their way riot around
Gen Z မျိုးဆက်တွေကသူတို့လှုပ်ချင်တာကိုဆက်လုပ်မယ်လို့ထင်ပါတယ် Instagram Twitter တို့ကိုတုံးကြမှာမဟုတ်ပါဘူးကုမ္ပဏီတစ်ခုခုဒါမှမဟုတ်တယောက်ယောက်က TikTok ကိုဝယ်ပြီးတော့ဒီတိုင်းဆက်ရှိနေမယ်ထင်ပါတယ
် Personally I don't really have anything to hide
ကျွန်မမှာဘာမှဖွက်ထားစရာမရှိပါဘူးလူတွေကသူတို့သိချင်တာသိအောင်လှုပ်ကြတာကျွန်မအတွက်တော့ဘာမှမဖြစ်ပါဘူး Social Security ID နံပါတ်တွေကလွှဲရင်ပေါ့ကိုမဘာမှထိန်ချန်ထားစရာဘာအကြောင်းမရှိဘူးဆိုတာတခြားသူတွေကတိမာကိုဘာမှစိုးရိမ်နေစရာလည်းမလိုပါဘူ
းအထူးသဖြင့်ဆိုရှယ်မီဒီယာမှာလေ့လာနိုင်တဲ့သင်ခန်းစာတွေအများကြီးရှိကြောင်းလည်းသူကထောက်ပြပါတယ်တရုတ်ပိုင် TikTok ကုမ္ပဏီဟာ American လူငယ်တွေဘာတွေကိုသဘောကျတဲ့လဲဆိုတာကိုစုံစမ်းထောက်လှမ်းပြီးနောက်လူငယ်တွေသဘောကျနိုင်တာတွေကို application မှာအလိုအလျောက်ပေါ်လာအောင်လုပ်ပြီးတော့စိတ်ကျမ်းမာရေးထိခိုက်စေတာတွေကိုပြသလာနိုင်ကြောင်းကျွမ်းကျင်သူတွေကထောက်ပြထားတာပါ
I have watched a video about the privacy agreement and apparently
ကျွန်တော်ကြည့်တဲ့ကိုရေးအချက်လက်မျှဝေရမယ်သဘောတူညီမှုနဲ့ပတ်သက်တဲ့ဗီဒီယိုတစ်ခုထဲမှာကိုယ့်ဘက်ကသဘောတူလိုက်ပြီးဆိုတာနဲ့သူတို့ကကိုဖုန်းထဲကကိုအဆက်အသွယ်တွေရဲ့နာမည်နံပါတ်အကုန်လုံးကိုသူတို့ကြည့်လို့ရသွားပါတယ်ဒါတော်တော်စိတ်ရှုပ်စရာကောင်းတဲ့ကိစ္စပါချက်ချင်းလဲ app ကိုပြန်ဖြတ်လိုက်ပါတယ် တို့အဲ့ဒီလိုမျိုးကိုယ်အချက်လက်တွေကိုယူမသွားစေချင်ပါဘူ
း American ပြည်တော်စုမှာ TikTok သုံးဆွဲသူတန်း150ကျော်ရှိတာကြောင့်လဲ American ဆိုရဘက်ကစိုးရိမ်နေတာပါတရုတ်နိုင်ငံမှာတော့ American Social Media တွေဖြစ်တဲ့ Facebook Instagram သုံးဆွဲခွင့်ပိတ်ပင်ထားပြီးတရုတ် Social Media Weibo WeChat လို့တခြား Application တွေသာအသုံးပြုခွင့်ပေးထားတာပါTikTok company ကတော့ကလင်းငယ်တွေအတွက်အနေဖြစ်စေတာမျိုး TikTok မှာမတင်ဖို့စောင့်ကြည့်နေသလို American သုံးဆွဲသူတွေရဲ့အချက်လက်တွေလုံခြုံစိတ်ချရအောင်စီမံထားတယ်လို့ဆိုရတယ်။ဒါပေမဲ့လည်းမတ်လ23ရက်နေ့မှာကျင်းပတဲ့ American လွှတ်တော်ကြားနာပွဲအတွင်းမှာတော့ TikTok CEO အမှုဆောင်အရာရှိချုပ်ကို TikTok အသုံးပြုသူတွေရဲ့အချက်လက်တွေရောင်းချဖို့အစီအစဉ်ရှိမရှိလွှတ်တော်အမတ်တဦးကမေးမြန်းရမှာတော့သူ့အနေနဲ့တိတိကျကျပြန်လည်ဖြေကြားသွားနိုင်တာမျိုးမရှိဘဲဒီကိစ္စနဲ့ပတ်သက်လို့နောက်မှအကြောင်းပြန်မှမယ်ဆိုပြီးတော့ပြန်ဖြေသွားပါတယ်ခင်ဗျာလူအသက်တွေမဆုံးရှုံးအောင် AI ဉာဏ်ရည်တုနည်းပညာနဲ့တထန်သမားအနေရကိုကြိုတင်အသိပေးနိုင်မှာပါလား
Please shelter in place and await further instructions.
Google American Chase Side OmniLot Company ကနေလုံခြုံရေးကင်မရာကနေတဆင့်တနတ်သမားတွေကိုစောင့်ကြည့်ချက်ပေးတဲ့နည်းပညာကိုဖန်တီးလိုက်ပါတယ်။တနတ်သမားရှိတယ်ဆိုတာကို AI ကသိသိချင်းမှာပဲစာသင်ခန်းတကားတွေအလိုလျောက်တော့ပေးလိုက်တာအချက်ပေးစနစ်မြည်တာနဲ့ရဲဌာနကလည်းတန်းအကြောင်းကြားနိုင်အောင်ပါ
။ So you think about situation
on Park Lane မှာတော့တနတ်သမားဟာလေကားမှာရပ်ပြီးပြင်ဆင်နေတာကိုကင်မရာကနေတွေ့ရပါတယ်။stock market မှာလိုမျိုး uvody နဲ့ car parking ရုံးအကမ်းမာတွေမှာတနတ်သမားကိုလုံခြုံရေးကင်မရာထဲမှာတွေ့နေရမှာဆိုတော့စဉ်းစားကြည့်ရင်အဖြေကရှင်းပါတယ
် AI နည်းပညာသုံးလုံခြုံရေးကင်မရာထဲမှာတနတ်သမားကိုတွေ့ပြီဆိုတာနဲ့ဘလို့တနတ်မျိုးစားကင်လဲဘယ်နေရာမှာရှိလဲဆိုတာရဲဌာနကိုအလိုအလျောက်သတင်းပို့သွားမှာပါ American တဝမ်းမှာလုံခြုံရေးကင်မရာတန်း80လောက်တပ်ဆင်ထားပြီးအဲ့ဒီထဲကတစ်ရာကင်နှုံးသာသေးသေးချာချာစောင့်ကြည့်နိုင်တာပါ2022မေလရုံးက Texas Pinel Uvody မြို့ကမူလာရန်ကျောင်းကိုတနတ်သမားကဝင်ပစ်တာကြောင့်ဆ ्याम မနှစ်ဦးအပါဝင်ကလေး19ဦးသေဆုံးခဲ့ပါတယ်အခုလိုပစ်ခတ်မှုတွေကိုကာဝယ်ဖို့ဆိုရင်ဤပညာကိုကြီးအကူမဲ့အစားဆ ्याम မတွေကျောင်းသူကျောင်းသားတွေကိုပါဘလို့ခုခံကာဝယ်မလဲဆိုတာနဲ့ပတ်သက်ပြီးလေ့ကျင့်သင်တန်းပေးဖို့လိုမယ်လို့ကျွမ်းကျင်သူတွေကထောက်ပြပါတယ်
to make sure that we're investing in people
and we're not ပတ်သက်ပြီးဘလို့ချက်ချင်းတုံ့ပြန်ရမယ်ဆိုတာကိုပညာပေးရမယ်အစားအဆောက်အုံတွေမှာငွေကုန်ကြေးကြများတဲ့တတိပေးစနစ်တက်စင်တာတွေလုပ်ပြီးမိဘတွေကိုဒီကျောင်းမှာဘလို့လုံခြုံစိတ်ချအကြောင်းပြောကြည့်နေကြတာပါမူမမှန်တဲ့အပြုအမူတွေကိုတတိထားမိပြီးကြိုတင်ကာကွယ်တားဆီးဖို့တက်ဆိုင်ရာဝန်ထမ်းတွေကိုသင်တန်းပေးတာတွေဦးစားပေးမလုပ်ဘူးဆိုရင်တော့ပြဿနာတွေဆက်ဖြစ်နေမှာပါ
Florida Pinel Parkland က Majority Stoneman Douglas အထက်တန်းကျောင်းမှာတနက်ပစ်ခတ်မှုဖြစ်ပွားတော့က Sari Kaufman ဟာအထက်တန်းကျောင်းသူပါအဲ့ဒီပစ်ခတ်မှုအတွင်းကျောင်းသားကျောင်းသူ18ဦးသေဆုံးပါတယ်သူဟာခုခါ Yale Tech သို့ကျောင်းသူပါဒါလို့တနက်ပစ်ခတ်မှုတွေအဆုံးသတ်ဖို့ဆိုရင်ဤပညာနဲ့တင်မလုံလောက်ဘူးလို့ဆိုပါတယ်
I think a lot of times with these policies that are like increasing
Jordan Gagwe Da Si Bo the pyatana go belo tong pya ya ma le so de paw ma ayon site lon a ji ni ba de pyatana ye a ye mi phit de lat nat kai saung kwe ma pyu tin tu re go hwe yu lo ma ya aw upadi ne da si bo tai twin da myo ga pu pi lo a ye ji ye the ma de
American pya su ma lat nat kai saung kwe thait chot phu ne patat pi lo le a nyin bwa ni ja da wa ta chou ga ro American phwe si bon ya လူတိုင်းလက်နဲ့ကင်ဆောင်ခွင့်ကိုကျင့်သုံးကျင်ရသလိုတချို့ကတော့တနက်လက်နဲ့ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးစီးစစ်တင်းကျပ်ဖို့လူလာကြပါတယ်အခုလိုငင်းကုန်ဆွေးနွေးနေကြတဲ့အချိန်မှာပဲဤပညာကိုပါသုံးပြီးတော့ပြစ်ခတ်မှုတွေကိုချုပ်တင်ဟန်တားနိုင်အောင်ကြိုးပမ်းလာကြတာပါခင်ဗျာ
ကိုအောင်အောင်အပတ်စဉ်တင်ပြတဲ့သုဒ္ဓဆောင်နဲ့ American တခွင်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတင်ဆက်ပါအောင်မယ်အနှစ်တရာမှာနှစ်မိုင်ခွဲလောက်မြေတိုးလာနေတဲ့အေယာဝတီမြို့ဝကျွန်းပေါ်ဒေသအတွက်မြညာမှာတည်ဆောက်မဲ့ဆယ်တွေကပျက်စီးစေနိုင်တယ်လို့ဘူမိဤပညာရှင်အင်ဂျင်နီယာဒေါက်တာချစ်ကိုကိုကပြောဆိုပါတယ်ဆယ်တိဆောက်ပြီးရေတွေကိုလူတို့လိုထိမ့်ချုပ်တဲ့အတွက်ဆယ်အောက်ပိုင်းမြေကြောင်းတစ်လျှောက်ကျုံရနိုင်တဲ့အခြေအနေတွေကိုဒေါခင်မျိုးသက်ကဒီတစ်ပတ်သိပ္ပံနဲ့ဤပညာအစီအစဉ်မှာဒုတိယပိုင်းအပိုင်းနှစ်ဖြစ်တင်ပြထားပါတယ
်ဒီမြေချောင်းတွေမှာဒီဆယ်တိဆောက်တဲ့အခါမှာမြေချောင်းတွေရဲ့အောက်ပိုင်းပေါ့နော်အောက်ပိုင်းဒေသတွေမှာတွေ့ရမယ်ဒီဆိုးပစ်ကလေးတွေဘာတွေများရှိပါလဲ
တက်သူ့ဆုပ်ပစ်တရားလည်းမနေဘူးပေါ့တနည်းတနည်းမြစ်တဲ့ချောင်းတွေကဘရောင်းဆိုရေကြီးရေလမ်းမှုတွေဖြစ်တယ်အဲ့ဒီရေကြီးရေလမ်းမှုတွေအကျိုးဆက်ကကောင်းတဲ့အကျိုးဆက်ရှိတယ်နှုံးမြေတွေပို့ချရတာပေါ့နော်သူကပုံမှန်ဒီနှစ်ဒီရာဒီကြလို့ရှိရင်ကျွန်တော်ကမိုးရဲဆိုရေတွေကြီးမယ်အဲ့လိုရာဒီကိုမှီပြီးဖြစ်လာတဲ့ flat pattern ဒီဆယ်တိဆောက်လိုက်တဲ့ခါကျပြက်သွားတယ်။ဘာကြောင့်ပြက်သွားလဲဆိုတော့ဆယ်ကရေလွတ်ချင်တဲ့ခါကျရင်လွတ်မယ်။ရေမလွတ်ချင်တဲ့ခါကျရင်မလွတ်ဘူး။ရေရာဒီကျတဲ့ခါကျတော့ကျွန်တော်ရေအများကြီးသုံးမယ်။ဆိုတော့အဲ့ဒီလိုသုံးဖို့အတွက်ကိုမိုးရင်းဘက်တို့ဘာလို့မှရွာတဲ့ဘိုးရေကြီးတွေကိုကျွန်တော်ကဘာလုပ်ထားမလဲ။ကျွန်တော်တူလောင်နားမယ်။တူလောင်နားတဲ့အတွက်ကြောင့်မလို့ငကောရေလွှမ်းတဲ့နေရာလေးတွေကရေသိမ့်မလွှမ်းတော့ဘူး။အဲ့ငကောကဒီမြေချောင်းနဲ့တဲဆောင်လာတဲ့ဒီမြေဩဇာတွေပေါ့နှုံးတင်မြေနှုတွေပေါ့အဲ့ဒါတွေကသူတို့မရတော့ဘူးဆိုလို့ရှိရင်ဒီမြို့ဝကျုံးမလို့နေရာမျိုးတွေမှာဒါမှမဟုတ်လို့ရှိရင်မြစ်တီထဲမှာပေါ်တဲ့ဒီကျုံးမျိုးတွေဆိုသွားထိခိုက်နိုင်တယ်အဲ့တော့သွားထိခိုက်နိုင်အဲ့မှာစိုက်ပြိုးတဲ့အဲစိုက်ပြိုးထွက်ပုံမျိုးသွားထိခိုက်နိုင်အဲ့တော့အထူးသဖြင့်ကျွန်တော်တို့ဒီအိန္ဒိယမှာရှိတဲ့ဂင်္ဂာမြစ်တို့ပေါ့နော်ဂင်္ဂာမြစ်တို့ဒီအီဂျေဗာနိုင်းမြစ်တို့မြန်မာပြည်အတွက် ARD မြို့ဝကျုံးမကြီးဆိုတာတကယ်တော့ကျွန်တော်ရဲ့စပကြီးကြီးလေသူအဲ့လိုဟာမျိုးတွေကိုသူအတိုင်းတာတစ်ခုတည်းသွားထိခိုက်နိုင်တယ်နောက်တစ်ခုကဒီရေရဲ့ flow ပေါ့နည်းတဲ့ဘက်ကိုပြောင်းလဲသွားတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဆယ်ထဲမှာကျွန်တော်ရေကိုစုဆောင်းအောင်ကျွန်တော်သုံးလိုက်တစ်နှစ်လုံးသုံးလိုက်တဲ့ရေတွေဒီမိုးထဲမှာပြန်ပြီးတော့ဆယ်ကိုခံရအောင်အဲ့တော့ရေစီးကပြောင်းလဲသွားစေတယ်ဒီခါလေးရလို့ရှင်ဘာဖြစ်လဲဆိုတော့မိုးရွာတဲ့ရေရဲ့အချိန်မှာရေကအလုံးလောက်မရဘူးလူတို့ကိုပေးတဲ့အခါတော့မှပဲရေမလုံးလောက်မှုတွေဖြစ်တဲ့အတွက်ကြောင့်မလို့အဲ့လိုအနေထားမျိုးတွေမှာချောင်းထဲကိုရေလွတ်ဖို့ဆိုတာဟာမဖြစ်နိုင်တော့ဘူး flowဒီ reduction လုပ်တဲ့အတွက်ကြောင့်မလို့မြို့ဝဘက်မှာရှိတဲ့ DS စနစ်တွေသွားပြီးတော့ပျက်စီးစေနိုင်တယ်နောက်တစ်ခုက natural water table ပေါ့ natural water table ကလည်းနေဆင်းသွားနိုင်တယ်ဘာလို့လဲဆိုတော့သူကငကွက်ရေရှိမဲ့နေရာမှာရေတွေမရှိတော့အဲ့တော့ရေပိတွေတူးမယ်ဆိုလို့ရှင်လည်းကျွန်တော်နဲ့နဲ့တူးရမယ်စသဖြင့်ပေါ့နော်နောက်ပြီးတော့အဲ့ဒီကတူးတဲ့ရေကလည်းအောက်ဖက်မှာအလုံးလောက်ရကြမှာရမယ
်ရေမှာရောဒီအရေသွေးပြောင်းလာတဲ့အနေထားလေးနည်းနည်းပြောပြပေးပါ
ဆိုဟုတ်ကဲ့ပါဗျအဲ့ဒါရေမှန်လည်းအရေးသွေးပြောင်းလဲသွားနိုင်နေတယ်ဆယ်ကရေလွတ်တဲ့ခါကြလို့ရှိရင်ဆယ်အောက်ပိုင်းကရေလွတ်တာဖြစ်တယ်ဖြစ်တဲ့အတွက်ကြောင့်မလို့ဆယ်အောက်ပိုင်းနဲ့အထက်ပိုင်းဆိုလို့ရှိရင်ဆယ်အောက်ပိုင်းမှာရှိရေကတెంပရေချာမတူဘူးပေါ့နော်ရေရဲ့အပူချိန်သဘာဝတွေမတူနိုင်ဘူးနောက်တစ်ခါဆယ်ကရေလွတ်တဲ့အချိန်မှာလည်းတချို့ဓာတ်ငွေတွေကိုဖြစ်ပေါ်စေတဲ့ရေထဲမှာအထူးဖြင့်ကျွန်တော်မှတ်မိသလောက်နိုက်ထရိုဂျင်ဓာတ်ငွေတွေပါလို့ဖြစ်ပေါ်စေနိုင်တယ်ပေါ့နော်ရေရဲ့သဘာဝတွေအဲ့ဒီမှာပြောင်းလဲသွားနိုင်တယ်ဓာတ်ငွေပေါင်းမှုတွေပြောင်းလဲသွားနိုင်တယ်ဒီရေထဲမှာရှိတဲ့ဓာတ်သဘာဝတွေပါသွားထိခိုက်နိုင်တယ်ထိခိုက်နိုင်ရုံနဲ့မကသေးပြည့်နဲ့သူကရေကအဲ့လိုအချိန်နဲ့လွတ်လိုက်တဲ့အခါကျတော့ရေစီးဆင်းမှုတွေမတူတော့အဲ့ရေရဲ့သဘာဝထိခိုက်နိုင်တဲ့အနေထထားရဖြစ်လာမယ်နောက်အရေးကြီးတဲ့ဟာတစ်ခုကပါလဲဆိုတော့ဒီလွတ်လိုက်တဲ့ရေကဒီထဲမှာပါတဲ့အနေရအရင်တော့မများတော့နှုံးနေရမများတဲ့အခါကျတော့သူကဘေးတိုက်တိုက်စားမှုကိုဖြစ်ပြီးတော့ bank erosion ပေါ့နော်ကန်းနေပြိုတဲ့ကိစ္စမျိုးဖြစ်နေတယ်အဲပြီးတော့ကျွန်တော်ပထမပြောသွားတဲ့ရေနောက်ကြည့်မှုတွေဖြစ်နေတယ်အဲတော့ဒီလိုဟာမျိုးကတကယ်လို့ဆယ်ကတခုတည်းမဟုတ်ဘူးထပ်ဆင့်ဆယ်တွေတည်ရမယ်ဆိုလို့ရှိရင်သူ့အကျိုးဆက်ကလည်းပို့ပြီးတော့ကြီးမားနိုင်တယ
်ရေရဲ့အရေးအသွေးလည်းပြောင်းတယ်နောက်ပြီးတော့ရေစီးတဲ့ရေစီးကြောင်းဒီမြစ်ချောင်းပေါ်မှာရေရဲ့သွာလာမှုပေါ့နော်အနေထားတွေပါအကုန်ပြောင်း
ည
ောင်းဟုတ်ကဲ့အဲ့ကမှာတခြားရိုက်ခတ်မှုဘာတွေပေါ်လာနိုင်မှာလဲ
ဆိုအရင်သေးပြောင်းနေဆိုတဲ့အခါကျတော့ခုနပြောသလိုပေါ့နော်အရင်သေးပြောင်းနေတဲ့အခါကျတော့ temperature ပြောင်းနေဆိုလို့ရှိရင်တချို့ငါးတွေက temperature ပြောင်းလို့ရှိရင်အသက်မရှင်နိုင်ဘူးရုပ်ခဗီဒပစ္စည်းပဲဖြစ်ဖြစ်ဇီဝဗီဒပစ္စည်းပဲဖြစ်ဖြစ်ဒီအပူချိန်ပြောင်းနေမှုကြောင့်သူတို့ပျက်စီးဆုံးရှုံးရတာရှိတယ်နောက်တစ်ခါသူတို့ဂေယာစနစ်ကိုထိခိုက်တာရှိတယ်ဆိုကြပါစို့ဥမာဆယ်ထက်ပဲမှာရေတွေကတအားကြီးလို့ဆယ်ချိုးမှာဆိုလို့ရေလွတ်ချလိုက်တယ်ပုံမှန်အနေထားနဲ့မလို့တော့အများကြီးလွတ်ချတာမြန်မာပြည်မှာလာခဏခဏဖြစ်ပါတယ်ဆေးလွတ်မယ်ဆိုတာမပြောလို့အောက်ခြေကလူတွေဒုက္ခရောက်တာရှိတယ်လေအိမ်ဒီပါတွေအထိရေကြီးလာတာရေတက်လာတာအိမ်ဒီပါတိုက်စားသွားတာအိမ်ဒီပါမျောပါသွားတဲ့ကိစ္စတွေရှိတယ်ဆိုတော့သူတို့ငကုံမမျောမှန်းတဲ့အနေထားမျိုးထိနေအဲ့လိုပဲဂျီနီတရဝါတွေကလည်းဒီသူတို့ကပုံမှန် current မှာသူတို့ကနေတာမဟုတ်တော့ဘူးတရဝါတွေကသူ့အတူနေနေတယ်ပုံမှန်အပူချိန်မှာနေနေတယ်အဲ့လိုမဟုတ်တော့အပူချိန်လည်းတက်လိုက်ကြလိုက်ဂျီစီနိုးနေရလည်းတက်လိုက်ကြလိုက်ဒီကြားထဲမှာပါဝင်တာတွေကလည်းမတူအဲ့တော့နောက်တစ်ခါတန်းဝင်ရပါဝင်လာအဲ့ဒီဟာရဲ့အကျိုးဆက်တွေကဒါတွေကကျွန်တော်တို့သူတေသနာပြုမှာပဲပို့သိကြမှာပေါ့နော်ဥပမာဆိုမြန်မာနိုင်ငံနဲ့ကြက်ဆိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့သူတေသနာပြုရမယ်သူတခြားနိုင်ငံမှာဖြစ်တယ်လို့တို့နိုင်ငံမှာဖြစ်နိုင်လားဆိုတာကိုကြည့်ရမယ်ဖြစ်ချင်မှလည်းဖြစ်မယ်ဖြစ်ချင်လည်းဖြစ်မယ်ဥပမာ တံငွေတွေတိုးလာတယ်နောက်တစ်ခါရေထူးထဲမှာ quality ပေါ့ water cup quality ကျဆင်းသွားတယ်ဆိုလို့ရှိရင်ကျွန်တော်ကရေကိုငိုလို့မတောက်သုံးနိုင်တော့ဘဲနဲ့ဟလာကြိုချက်တောက်သုံးရမှာတို့ပြန်ပြီးတော့စစ်သုံးရမှာတို့ဆိုရင်အဲ့ဒါသူ့ရဲ့ဘေးတဆူကြိုးကြီးဖြစ်လာတာ
အခုကပေါ့နော်ဆယ်ရဲ့အောက်ပိုင်းမှာတွေ့ရတဲ့ကောင်းကျိုးဆိုးဖြစ်တယ်ပေါ့နော
်အောက်ပိုင်းမှာကျွန်တော်တခုထပ်ပြီးတော့အဓိကကြားရတာတခုပြောလိုက်ခြင်းနေတယ်အဲ့ဒီအောက်ပိုင်းမှာခုနကကျွန်တော်နှုံးနေကြတာဟာနေသွားတယ်ဆိုတဲ့အကြောင်းပေါ့နော်ဘာလို့ဆိုတော့နှုတ်ဘုတ်တိုင်းရေစစ်မှုမရှိတော့အဲ့တော့ဘာဆုံးရှုံးလဲဆိုတော့အဲ့မြေဝါမှာသွားထိခိုက်တယ်မြေဝါကြီးရဲ့ဇေယျစနစ်ထိခိုက်တယ်လို့ကျွန်တော်တို့ဘူမိဗေဒမှာသင်ခဲ့ရတာရှိတယ်ဟိုဒီကျွန်တော် ARB မြေဝါကျုံကိုရတဖြည်းဖြည်းအောက်ဘက်ကိုတိဆောက်လာချေပယ်ဆိုတဲ့ပုဂ္ဂိုလ်ကအထူးရင်မြန်မာပြည်ရဲ့ ARB မြေကကျွန်တော်မြေဝါကျုံကိုတိဆောက်မှုကနှစ်တရာမှာ 3.8 လား 4.8 ကီလိုမီတာလားမသိရှိတယ်ဆိုလိုတာကနှစ်တရာကြာသွားရင်ကျွန်တော်တို့ကမြန်မာပြည်ကမြေကြီးအမြတ်ဘလောက်ထွက်လဲဆိုအေးရမြန်မာကျုံမှာ၄ကီလိုမီတာလောက်အမြတ်ထွက်တယ်နော်အဲ့ဒီနေရာကျွန်တော်တို့ဘယ်သူနဲ့မှပြဿနာတက်ဆရာမရှိဘူးဘာလို့လဲဆိုတော့ကျွန်တော်ရေဘက်မှာဖြစ်တဲ့အတွက်ကျွန်တော်တို့မြေကျဲလာတယ်ကျွန်တော်ဗမာပြည်မြေ area တိုးကြီးတိုးဘယ်ဘက်တိုးမလဲဆိုတော့မြို့ဝကျုံမှာတော့တိုးမှာဖြစ်တယ်အဲ့တော့မြို့ဝကျုံကိုတိဆောက်မှုတည်ကျွန်တော်တို့မြန်မာနိုင်ငံအတွက်ကတကယ်အရေးကြီးကိုရေမော်နော်ကျွန်တော်တို့ရဲ့တားစီမြေဆက်အတွက်ကြည့်မယ်ဆိုလို့ရှိရင်ဒီ area မြို့ဝတို့ကျုံမတီချောင်းကအရေးကြီးတယ်တကယ်လို့အဲ့ဒီနိုးမြေကသူကြတဲ့တော့မကြတော့ဘူးဆိုလို့ရှိရင်ကျွန်တော်တို့ကဘာဖြစ်လဲဆိုတော့ပင်လယ်ဆားငံကြီးပြန်တက်လာမယ်ဆားငံကြီးတက်လာမယ်ဆိုလို့ရှိရင်မြေတွေစားတတ်ပေါက်သွားတဲ့ခါကျရင်ကျွန်တော်တို့အိမ်မှာရှိတဲ့လေယာဉ်မြေတွေတခါဆုံးရှုံးပြအောင်ဆိုအဲ့ဒါလေအရေးကြီးပါတယ်ကျွန်တော်မြန်မာနိုင်ငံလို့ဆိုအေရီမြေလို့ဟာမြေအရင်ရေးကြီးတယ်ဘာလို့ဆိုတော့ကျွန်တော်တို့နှစ်တရာတိုင်းမှာခုနပြောတဲ့၄ကီလိုမီတာကျော်ကျော်လောက်ကဟာလာကျွန်တော်တို့ကမြေကြီးက
ဒေါက်တာချစ်ကိုကိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နေပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံရအောင
်။ Talking with the Buzzin တင်ဆက်တဲ့သိပ္ပံနဲ့နေပညာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ VOA စနေနေ့မနက်ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုမတ်သိန်ကြီးထိုက်ကပြောပြပါဦးမယ်။
လွတ်တော်မှာနှစ်ချိန်တန်တရားဆွဲဆိုခံခဲ့ရပေမဲ့ပြစ်ဒဏ်ချမှတ်မခံခဲ့ရတဲ့ဒေါ်နယ်ထရန့်ဟာရာဇဝမှုဆက်ရာဆွဲချက်တွေကိုရင်ဆိုင်ရမယ်ပထမဆုံးအမေရိကန်သမ္မတဟောင်းဖြစ်လာပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲစည်းရုံးရေးအတွင်းအပြားမဲ့တဦးကိုငွေချေးပေးခဲ့မှုနဲ့ဆက်ဆက်ပြီးထရန့်ပေါ်ဆွဲချက်တင်ဖို့နယူးယောက်တရားရုံးမှာခုံသမားတိအဖွဲ့ကကြားသာပရင်းနေမှာမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ရုရှားရဲ့နီးဗျူဟာမြောက်ဒုံးကျည်စခန်းတွေကိုလက်ခံတဲ့အပြင်တိုက်ချင်းပြင်နျူကလ িয়ার ဒုံးကျည်စခန်းတွေကိုလည်းဘယ်လာရုစ်မှာအခြေချခွင့်ပေးမယ်လို့သမ္မတလက်ဇန်ဒါလူကာရှန်ကိုကတောက်ချန်နေမှာချင်းချောက်ပြောဆိုပါတယ်။ဘယ်လာရုစ်ဟာနောက်နိုင်ငံတွေရဲ့ချင်းချောက်မှုတန်းကိုခံရပြီးရုရှားရဲ့လက်နက်တွေကဘယ်လာရုစ်ကိုကာကွယ်ပေးနိုင်တယ်လို့လွှတ်တော်ကိုယ်စားလှယ်တွေနဲ့အစိုးရအရှာရှိတွေကိုပြောကြတဲ့နှစ်ပတ်လည်မင်ကွန်းမှာသမ္မတကပြောဆိုသွားတာဖြစ်ပါတယ်။နျူကလ িয়ার လက်နက်သုံးလာနိုင်တဲ့အန်ဒီယဟာဆိုရင်စစ်အေးကာလနောက်ပိုင်းအခုချိန်မှာပိုပြီးကြီးထွားလာနေတယ်လို့ကုလသမဂ္ဂရဲ့လက်နက်ဖြတ်သိမ်းရေးဆိုင်ရာအကြီးအကဲကတောက်ကြံနေမှာသတိပေးလိုက်ပါတယ်။ထိုင်းနိုင်ငံဆုံးခလာပြည်နယ်ဟတ်ရိုင်မြို့နယ်မှာတော့လူသတ်မှုတန်တရားနဲ့ဆယ်လကြာဖမ်းခံထားတဲ့မြန်မာနိုင်ငံသားနှစ်ဦးကိုတပ်တွေမခိုင်လုံတဲ့အတွက်အမှုကနေလွတ်မြောက်ချောင်းမလာကုံပိုင်းမှာတရားရုံးကစီရင်ချက်ချမှတ်ခဲ့ပါတယ်ရှင
်။တရင်ချင်းချုပ်ကိုမတ်သိန်ကြီးထိုက်ပြောပြသွားတာပါခင်ဗျာ။ဒီကနေ့တန်လွင်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရင်းမှုကကိုရဲမွန်ဖြစ်ပါတယ်။အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ရောဘတ်ဘက်စတိုဖြစ်ပါတယ်။ VOA စနေနေ့မနေ့ဖက်အတန်လွင်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်။ VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်မြန်မာပြည်သူပြည်သားအပေါင်းလည်းဘေးရန်တွေဝေးကွာကြပါစေ။ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.